Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA American အသံရဲ့2020ခုနှစ်ဩဂုတ်လ24ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:20နာရီလိုင်းတုံမီတာ1925 30နဲ့လိုင်းလာမီတာ190ကနေထုတ်လွှင့်ပေးနေပါပါရှင်ကျမနင်္ဂလာပါဒီညအတွက်ထိတ်တန့်ရောက်တဲ့တွေကိုတင်ပြသွားမှာပါတနင်္လာနေ့ကစတင်တဲ့ American Republican Party ရဲ့နိုင်ငံလုံးဆိုင်ရာညှိနှိုင်းခါမှာသမ္မတ Donald Trump ကိုဒုတိယသက်တမ်းအတွက်သမ္မတကိုယ်စားလှယ်လောင်းအဖြစ်ပြန်ပြီးတော့ရွေးချယ်ဖို့ရှိပါတယ်။ကိုရိုင်းပါတီအကြီးအကဲဖြစ်တဲ့သမ္မတ Trump က၄ညဆက်တိုက်ကျင်းပမဲ့ညှိနှိုင်းခါမှာ Democrat Party သမ္မတကိုယ်စားလှယ်လောင်း Joe Biden ကိုတိုက်ခိုက်ပြောဆိုဖို့စိုင်းပင်နေပါပြီ။ Coronavirus ကရောဂါကြောင့် online ကနေကျင်းပခဲ့တဲ့ Democrat Party ညှိနှိုင်းခါမှာတော့ပါတီသမ္မတကိုယ်စားလှယ်လောင်းနဲ့သူ့သမ္မတကိုယ်စားလှယ်လောင်းတွေကိုရွေးချယ်ခဲ့ကြတာပါ။North Carolina ပြည်နယ် Charlotte မြို့က Republican Party ကျင်းပပုံကတော့ကွဲပြားပါတယ်။ Charlotte မြို့ကိုအသီးသီးရောက်နေနေကြတဲ့ Party ကိုယ်စားလှယ်တွေကတနင်္လာနေ့နေခင်ပိုင်းမှာရောက်လာမဲ့သမ္မတ Trump ကို Party သမ္မတလောင်းအဖြစ်တရားဝင်ရွေးချယ်ကြမှာပါ။အင်္ဂါနေ့ကနေကြာရပတင်းနေ့အထိလုံးမဲ့အခမ်းအနားအစည်းအဝေးအများစုကိုတော့ Washington မှာကျင်းပမှာပါ။သမ္မတ Trump ကလည်းကိုယ်စားလှယ်လောင်းအဖြစ်လက်ခံတဲ့မိန့်ခွန်းကိုညှိနှိုင်းခါနောက်ဆုံးနေ့မှာအင်ပီရိုတောင်ဖက်မြက်ခင်ပြင်ကနေပြောဆိုမှာဖြစ်တယ်လို့မီရှူမီဝမ်တွေပြစ်ဖောက်ဖို့လည်းစီစဉ်ထားပါတယ်။ကယောဂါကကွယ်ထိန်ချုပ်တဲ့အနေနဲ့ Charlotte မြို့ကိုရောက်လာတဲ့ Party ကိုယ်စားလှယ်ရဲ့ကူအပူချိန်ကိုနှိမ့်စင်တိုင်မှာဖြစ်တယ်လို့ COVID-19 ကူးခံထားခြင်းရှိမရှိနေတိုင်းပိုစစ်ဆေးခံကြရမှာပါ။ American ပြည်ထောင်စုဝင်းကွန်ဆင်ပြည်နယ်ကနိုရှာမြို့မှာလူမဲတအုပ်ကိုရဲတို့ပစ်ခတ်ခဲ့တာကြောင့်တနင်္ဂနွေနေ့နောက်ပိုင်းမှာဆန္ဒပြပွဲတွေပေါ်ပေါက်လာပါတယ်။လူမှုကွန်ရက်တွေမှာတွေ့ရတဲ့ဗီဒီယိုပုံရိပ်တွေထဲမှာတော့ကားတစ်စင်းရှိဖျက်လျှောက်သွားတဲ့လူမဲတအုပ်နောက်ကိုတနက်ကင်ထားကြတဲ့ရဲအရာရှိတအုပ်ကတ်လိုက်သွားတာကိုတွေ့ရပါတယ်။အဲ့ဒီလူမဲအမျိုးသားကာတကားကိုဖွင့်ပြီးဝင်တဲ့အချိန်မှာရဲအရာရှိတယောက်ကသူ့အင်ကြီးကိုနောက်ကဆွဲပြီးတော့တနက်နဲ့ပြစ်ခတ်ခဲ့တာပါ။အဲ့ဒီဗီဒီယိုထဲမှာတနက်တန်ခုနှစ်ချက်ကြားပေမဲ့ရဲအရာရှိဘယ်နှစ်ယောက်ကပြစ်ခတ်ခဲ့တယ်လဲဆိုတာနဲ့ဘာကြောင့်ပြစ်ခတ်ခဲ့ရတာလဲဆိုတာရှင်းရှင်းလင်းလင်းမတွေ့ရပါဘူး။ကနိုရှာရဲဌာနထုတ်ပြန်ချက်မှာတော့ပြစ်ခတ်မှုဖြစ်ပွားရတဲ့အကြောင်းရင်းကိုပြောမထားဘဲဒဏ်ရာပြင်းထန်တဲ့အတွက်အဲ့ဒီလူကိုဆေးရုံတင်လိုက်ရတယ်လို့သာဖော်ပြထားတာပါ။တနပစ်ခတ်မှုဖြစ်ပွားရတဲ့အကြောင်းရင်းကိုပြည်내တရားရေးဌာနကစုံစမ်းစစ်ဆေးမယ်လို့လည်းဖော်ပြထားပါတယ်။ပစ်ခတ်မှုနဲ့ပတ်သက်ပြီးတော့ဆန္ဒပြပွဲတွေပေါ်ပေါက်လာတာကြောင့်ကနိုရှာမြို့မှာညမထွက်ရအမိန့်ကိုထုတ်ပြန်ထားတာပါ။ကနိုရှာကောင်တီအစိုးရရုံးတွေရှီယာကိုချီတက်လာကြတဲ့ဆန္ဒပြသူတွေကိုရဲတို့ကပလတ်စတစ်ဒိုင်းတွေလက်ကင်တုပ်တွေတုံးပြီးတော့တားဆီးခဲ့ကြတာပါ။ရဲအရာရှိတို့ရဲ့မစင်မချင်းပြစ်ခတ်မှုနဲ့အမေရိကန်လူမဲတွေကြုံနေရတာကြောင့်တရားဥပဒေစိုးမိုးရေးဌာနပြုပြင်ပြောင်းလဲပေးဖို့နဲ့လူမျိုးရေးခွဲခြားမှုကိုတာဝန်ရှိသူတွေကင်တွယ်ဆောင်ရွက်ဖို့တောင်းဆိုဆန္ဒပြပွဲတွေနိုင်ငံတော်ပေါ်ပေါက်လာစေတဲ့နောက်ဆုံးဖြစ်ရလဲဖြစ်ပါတယ်။ COVID-19 လူနာတွေကိုသွေးကြီးကုရုံးနဲ့အရေးပေါ်ကူတာဖို့အမေရိကန်အစားအသောက်နဲ့ဆေးဝါးကုကဲမှုဌာန FDA ကိုသမ္မတဒိုနယ်ထရမ့်ကတနင်္ဂနွေနေ့မှာခွင့်ပြုလိုက်ပါတယ်။
Today I'm pleased to make a truly historic announcement in our battle against the
coronavirus ပိုးပန်းနည်းလူသက်ပေါင်းများစွာကိုကယ်တင်နိုင်တဲ့အတွက်တွေးကြီးကုရုံးနဲ့အရေးပေါ်ကူတာဖို့ FDA ကိုခွင့်ပြုလိုက်ပါတယ်လို့သမ္မတ Trump ကအင်ပီရိုသတင်းစာရှင်းလင်းပွဲမှာကြေညာသွားတာပါ coronavirus ကူးခံရပြီးတော့ပြန်လည်နလန်ထူလာတဲ့လူနာရေစီကထုတ်ယူထားတဲ့ပိုးခုခံနိုင်စွာရှိတဲ့တွေးကြီးတွေကို COVID-19 လူနာတွေထဲထိုးသွင်းပြီးတော့ကူတာမှာပါတွေးကြီးကုရုံးနဲ့ကုသပေးခဲ့တဲ့လူနာ9000ထဲက2000လို့ရဲ့ကုရုံးအခြေအနေကိုလေ့လာသုံးသပ်ချက်တွေဖြင့်အခြားလေ့လာချက်တွေအရတွေးကြီးကုရုံးနဲ့ COVID-19 လူနာတွေကိုအရေးပေါ်ကုသဖို့ဆုံးဖြတ်ခဲ့တာလို့ FDA အကြီးအကဲဒေါက်တာစတီဗန်ဟန်ကပြောပါတယ်။ဒါပေမဲ့လည်းဒီကုရုံးရဲ့ရလဒ်တွေအမျိုးမျိုးရှိနေသလို COVID-19 လူနာတွေကုသရမှာထိရောက်မှုရှိတဲ့ဆိုရဲသက်သေအထောက်အထားတွေမတွေ့ရတဲ့အတွက်တချို့သိပ္ပံပညာရှင်တွေကတော့ဒီကုရုံးအပေါ်တိတ်ပြီးတော့အာမပေးချင်ကြပါဘူး။နယူးဇီလန်နိုင်ငံမှာရေပောင်းတရားကျော်ကိုရိုနာဗိုင်းရပ်စ်ပိုးကူးသူမရှိတာကြောင့်ပြည်ရင်းကူးစက်မှုမရှိတော့ဘူးလို့ကြေညာခဲ့ပေမဲ့လက်တလုံးပိုးကူးစက်မှုပြန်တွေ့လာတဲ့အတွက်အများပြည်သူသုံးကားရထားတွေစီးနှင်းကြသူတွေနဲ့လင်းခီးတဲ့အလုံးတနင်္လာနေ့ကစပြီးတော့မဖြစ်မနေနှာခေါင်းစည်းတက်ဖို့အမိန့်ထုတ်ပြန်ထားပါတယ်။နိုင်ငံရဲ့အကြီးဆုံးမြို့ဖြစ်တဲ့အော့ကလန်မှာချမှတ်ထားတဲ့ကာယောဂါကန့်သတ်ချက်တွေကိုလည်းတနင်္ဂနွေနေ့ထိရပ်တိုးလိုက်တာပါ။တနင်္လာနေ့မှာတော့အော့ကလန်မြို့မှာပိုးကူးခံရသူ10ဦးတွေ့ရှိခဲ့တယ်လို့ကြမ်းမာရေးတာဝန်ရှိသူတွေကပြောပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ဆက်တရက်ဆက်တိုက်ပိုးကူးခံရသူရရှိရှိလာတဲ့အတွက်ဆိုးမျိုးတဝက်ယောဂါထိန်ချုပ်နိုင်ဖို့တာဝန်ရှိသူတွေကြိုးပမ်းနေပါတယ်။တနင်္လာနေ့ကစပြီးတော့လူအလုံးအဆောက်အဦအပြင်မှာရောအတွင်းမှာပါနှာခေါင်းစည်းတက်ဖို့အမိန့်ထုတ်ပြန်ထားတာပါ။တနင်္လာနေ့မှာပိုးကူးခံရသူ266ဦးရှိတာမှာ202ဦးကတော့ဆိုးမျိုးတဝက်ကဖြစ်ပြီးပူဆန်လိုတခြားမျိုးကြီးတွေမှာတော့ကူးစက်ခံရသူမရှိပါဘူး။ အိန္ဒိယမှာတော့ဒီကနေ့ပိုကူခံရသူ6,100ကျော်ရှိတဲ့အတွက်ပိုကူခံရသူစုစုပေါင်း3,300,000ကျော်သွားပါပြီ။ John Hopkins တက္ကသိုလ်ရဲ့စစ်တမ်းအရအိန္ဒိယဟာအမေရိကန်နဲ့ဘရာဇီးဘီးယားကမ္ဘာမှာပိုကူခံရသူအများဆုံးရှိနေတာလည်းဖြစ်ပါတယ်။
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာ5လိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းလေးကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်။ရိုဟင်ဂျာရီအပေါ်မှာလူမျိုးတုံးတပ်ဖြတ်မှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံကိုတန်ခတ်အရေးယူရမှာလူပုဂ္ဂိုလ်တဦးချင်းအပေါ်ဗီဇာနဲ့ခရီးသွားလာခွင့်ကန့်သက်ပေးထားတာနဲ့မလုံလောက်ကြောင်းနဲ့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးမစ်ရှင် UNFFM ရဲ့အကြံပေးချက်တွေကိုအကောင့်ထည့်ဖို့လိုအပ်ကြောင်းဘာမာကင်ပိန်း UK ကပြောပါတယ်။ရခိုင်ပြည်နယ်တွင်2019ခုနှစ်တုန်းကအာဆာအကြမ်းဖက်လက်နက်ကိုင်အဖွဲ့တွေအပေါ်မြန်မာစစ်တပ်ရဲ့နေမြေရှင်းလင်းမှုတွေအတွင်းရိုဟင်ဂျာတိတ်နဲ့ချီပြီးတော့နေရစွန့်ခွာထွက်ပြေးခဲ့ရတဲ့၃နှစ်မြောက်နှစ်ပတ်လည်နေ့မတိုင်မီဩဂုတ်လ24ရက်နေ့ရက်စွဲနဲ့ဘာမာကင်ပိန်း UK ရဲ့ထုတ်ပြန်ချက်မှာ UNFFM ရဲ့အကြံပြုတိုက်တွန်းချက်တွေကိုဘေးနိုင်ငံကမှအပြည့်အဝအကောင့်ထဲမဖော်နိုင်သေးဘူးလို့လည်းဖော်ပြထားပါတယ်။ American နဲ့ Britain တို့ကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကို Visa နဲ့ခရီးသွားလာခွင့်ဆိုင်ရာတန်ခတ်အရေးယူမှုတွေပြုလုပ်ထားပေမဲ့မြန်မာစစ်တပ်နဲ့စီးပွားရေးလုပ်နေတဲ့ကုမ္ပဏီတွေအပေါ်အရေးယူမှုတွေချမှတ်ခြင်းမရှိသေးဘူးလို့လည်းဘာမာကင်ပိန်း UK ကပြောပါတယ်။ EU ဥရောပသမဂ္ဂဆိုရင်စစ်တပ်ရဲ့အစ်စ်နဲ့အရာရှိအနေငယ်ကဗီဇာနဲ့ခရီးသွားလာခွင့်ပိတ်ပင်ထားတယ်လို့ဆိုပါတယ်။UNFFM ကအကြံပြုတိုက်တွန်းချက်ပေါင်း35ခုကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုတင်ပြထားတာဖြစ်ပြီးအကြံပြုတိုက်တွန်းချက်10ခုကိုကုလသမဂ္ဂလူမျိုးရေးကောင်စီကိုတင်ပြထားတာပါ။ဒါ့အပြင်2020ခုနှစ်ရွေးကောက်ပွဲမှာရိုဟင်ဂျာရွေးကောက်ခံခွင့်ညှင်းပယ်ခံရရင်အဲ့ဒီရွေးကောက်ပွဲအတွက်အကူအညီပေးနေတာတွေကိုပြန်လည်သုံးသပ်ဖို့လဲ UNFFM ကတိုက်တွန်းထားကြောင်းဒါပေမဲ့ EU, UK, Norway နဲ့တခြားနိုင်ငံအများအပြားကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုအကူအညီပေးနေကြောင်းရေကောက်ပွဲကော်မရှင်ကမကြာသေးခင်သတင်းဘက်တွေကရိုဟင်ဂျာခေါင်းဆောင်တွေရေကောက်ပွဲဝင်ခွင့်ကိုတောင်းမြစ်ပိတ်တင်ခဲ့ကြောင်းဘာမာကင်ပိန်း UK ကပြောပါရယ်မြန်မာအစိုးရကရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံမိမဲ့နေရဲစွန့်ခွာထွက်ပြေးခဲ့တဲ့ဒုက္ခသည်တွေကိုပြန်စီစစ်ပြီးတော့လက်ခံသွားမယ်လို့ပြောဆိုထားပါရယ်ရှင်ဖိလစ်ပိုင်နိုင်ငံတောင်ပိုင်းဟိုလိုကျွန်းဟိုလိုမြို့မှာဒီကနေ့တနင်္လာနေ့ပောက်ကွဲမှုနှစ်ခုဆက်တိုက်ဖြစ်ပွားခဲ့တဲ့အတွက်အနည်းဆုံးလူ၄ဦးသေဆုံးပြီးတော့စစ်တပ်တပ်ဖွဲ့ဝင်တရားစင်ကျော်လောက်ဒဏ်ရာရသွားခဲ့တယ်လို့စစ်တပ်နဲ့သတင်းဌာနတွေကပြောပါရယ် IS စစ်သွေးကြွအဖွဲ့တစ္ဆာခန့်အဘူဆာရက်စစ်သွေးကြွအဖွဲ့အခိုင်မာခြေကုပ်ယူထားတဲ့ဒီကျွန်းမှာပောက်ကွဲမှုနှစ်ခုကနေ့လယ်ပိုင်းလောက်မှာတနာရီလောက်ခြားပြီးတော့ဆက်တိုက်ဖြစ်ခဲ့တာပါပထမပောက်ကွဲမှုကမော်တော်ဆိုင်ကယ်ပေါ်ကလက်လုပုံကြောင့်ဖြစ်ပြီးအနည်းဆုံးစစ်သား18ယောက်ဒဏ်ရာရသွားခဲ့တယ်လို့အမည်မဖော်လူသူစစ်တပ်ကလာတဲ့သတင်းတရမှာပြန်ထားပါတယ် ABS CBN တရင်တွေမှာတော့ပောက်ကွဲမှုနှစ်ခုကတနင်္လာစီမှာဖြစ်ခဲ့တာဖြစ်ပြီးတစ်ခုကစစ်တပ်မော်တော်ယာဉ်တွေအနာအနီးကပောက်ကွဲခဲ့တာဖြစ်တယ်လို့ဖော်ပြပါတယ်အခုလိုပောက်ကွဲမှုတွေဖြစ်ပွားခဲ့တာနဲ့ပတ်သက်လို့ဘယ်သူလဲချက်လဲဆိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်စီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်အနီးမှာဒီကနေ့သဘာဝဓာတ်ငွေပိုင်လိုင်းတစ်ခုမီးလောင်ပောက်ကွဲခဲ့တဲ့အတွက်နိုင်ငံနဲ့အဝါလျှက်စစ်မီပြတ်တောက်ခဲ့ပါတယ်။အစောပိုင်းခံမှန်းချက်တွေအရအခုလိုပောက်ကွဲမှုကြီးဖြစ်ပွားရတာဟာအကြမ်းဖက်တိုက်ခိုက်မှုတစ်ခုကြောင့်ဖြစ်နိုင်တယ်လို့ရေနံဝန်ကြီးအလီကန်နမ်ပြောပါတယ်။မိသက်သမားတွေကမီးလောင်နေတဲ့ပိုင်လိုင်းတစ်လျှောက်မီးငြိမ်းသက်နေတယ်လို့တချို့ပြည်နယ်တွေမှာလျှက်စစ်မီပြန်ရအောင်လုပ်ထားပေးပြီးဖြစ်ကြောင်းလျှက်စစ်ဝန်ကြီးဌာနဝန်ကြီးမိုဟာမက်ကာဘိုဒလီကပြောကြောင်းနိုင်ငံပိုင်စာနာသတင်းမှာဖော်ပြထားပါတယ်။ပုံမှန်အပြင်စီးရီးယားနိုင်ငံတွင်လျှက်စစ်တပ်အပြင်စစ်ရုံတွေကိုသဘာဝတံငွေတုံပြီးတော့လေပတ်တာပါအရှေ့ပိုင်း900ကျော်ရှိတဲ့ဒီသဘာဝတံငွေပိုင်လိုင်းကြီးကအီဂျစ်ကနေစီးရီးယားလေဗနွန်နဲ့ဂျော်ဒန်နိုင်ငံတွေကိုသဘာဝတံငွေဖြန့်ဖြူးပေးနေတာဖြစ်ပါတယ်အခုလိုဒီနေရာမှာပိုင်လိုင်းပောက်ကွဲတာဟာ6ကြိမ်ရှိပြီဖြစ်ကြောင်းလည်းဝန်ကြီးကာဘိုလီကပြောပါတယ်ရှင်ဘရာဇီးသမ္မတဂျာယီဘော်ဆိုနာရိုရဲ့ဇနီးဖြစ်သူဗန်ငွေသွင်းစည်းနဲ့ပတ်သက်ပြီးမေးမြန်းခဲ့တဲ့သတင်းတောက်တယောက်ရဲ့မျက်နှာကိုလက်သီးနဲ့ထိုးမယ်လို့သမ္မတဘော်ဆိုနာရိုကမနီတနင်္ဂနွေနေ့ကချင်းချောက်ပြောဆိုခဲ့ပါတယ်။သူဇနီးရဲ့ဗန်စင်းကသူတို့သားဖြစ်သူအထက်လွှတ်တော်မှဖလန်ဗီယိုဘော်ဆိုနာရိုကိုထောက်ပံ့နေတာအပါအဝင်တခြားအကျင့်ပြေခြားဆောင်မှုတွေနဲ့ဆက်နွယ်နေတယ်လို့ဆွဆွဲပြောဆိုနေကြတာပါ။ဒီကိစ္စနဲ့ပတ်သက်ပြီးတော့အိုဂလိုဘိုနေ့စဉ်သတင်းစာကသတင်းတောက်တယောက်ရဲ့မေးမြန်းချက်ကိုသမ္မတဘော်ဆိုနာရိုက အခုလိုမျက်နှာကိုလည်းတင်းနဲ့ထိုးမယ်လို့တုံ့ပြန်ပြောဆိုခဲ့တာဖြစ်ပါတယ်။ Ugloobo သတင်းထောက်ကဒီလအစောပိုင်းတုန်းက Cruise Magazine မှာပါတဲ့သမရဂရောအကြောင်းသတင်းဆောင်မတစ်ပုဒ်နဲ့ပတ်သက်ပြီးတော့နေမြန်ခဲ့တာပါ။ဒီသတင်းဆောင်မမှာသမရဂရော Michel Bolsonaro နဲ့သူတို့ရဲ့တားဖြစ်သူလက်ရှိအထက်လွှတ်တော် Flavio Bolsonaro ရဲ့အကြံပေးဟောင်းလည်းဖြစ်သမရရဲ့မိတ်ဆွေလည်းဖြစ်တဲ့အငိမ့်စားရဲအရာရှိ Fabrizio Queiroz နဲ့ဆက်သွယ်ချက်တွေကိုဖော်ပြထားတာပါ။ဒီဆောင်မမှာ2011ခုနှစ်ကနေ2016ခုနှစ်အတွင်းအစိုးရဝန်ထမ်းတွေရဲ့ချဲ့လက်မှတ်တွေကနေ American Dollar 13,000 လောက်ကို Queiroz ကသမရဂရောရဲ့ဗန်စီရင်းထဲမှာထည့်ပေးခဲ့တယ်လို့ဖော်ပြခဲ့ပါတယ်။2019ခုနှစ်မှာသမရ Bolsonaro သမရမဖြစ်ခင် Queiroz ဥပဒေပြုလွတ်တော်အမတ်အဖြစ်တာဝန်ထမ်းဆောင်ခဲ့တော့ကလည်းသူဟာ Bolsonaro ရဲ့တာဖြစ်သူ Flavio Bolsonaro ရဲ့လက်ထောက်တူဖြစ်ခဲ့တာပါ။အခုလိုသူသားဖြစ်သူ Flavio Bolsonaro နဲ့ Queiroz တို့ကိုစုံစမ်းစစ်ဆေးမှုတွေပြုလုပ်နေတဲ့အချိန်မှာပဲခွေးရဲစာဘန်ငွေစီးရင်တဲ့ American Dollar 2,000 ကျော်ထည့်ခဲ့တဲ့ကိစ္စနဲ့ဆွနေပြီးတော့ဖန်စီခံထားရပါတယ်ရှင်ဒေါ်ဒါရှင်များရှင်တင်းနေလာနေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြေညာလို့ပြီးမှတော့သတင်းဆောင်မတွေနဲ့အပတ်စဉ်ခန္ဓာတွေကိုဆက်လက်နှာစင်နိုင်ပါပြီရှင်
ရခိုင်ပြည်နယ်မှာသတင်းတပကျော်တင်ကိုဗတ် -19 ကူးစက်ခံရသူ80ကျော်ရှိလာတာကြောင့်ယောဂကာကွယ်ရေးစည်းကမ်းတွေကိုတင်ကြဖို့ပြင်ဆင်နေတဲ့ကြောင်းပြောပြပါမယ်။ကျွန်တော်တတ်နိုင်ပါစစ်တွေပါဝင်မြောက်ဦးနဲ့တန်တွဲမြို့နယ်တွေမှာတပကျော်တင်ကိုဗတ် -19 ကူးစက်ခံရသူ82ဦးထိရှိလာသလိုစောင့်ကြည့်လူနာတွေနဲ့အတော်လာကန့်သတ်ထားသူတွေတိုးလာနေရှိမှာပဲ။ယောဂဗိုလ်ပြန့်နှံ့မှုတွေကိုထိန်းချုပ်ရေးစည်းကမ်းတွေကိုဒေသခံတွေလိုက်နာအောင်ပြည်နယ်ဆိုရတာဝန်ရှိသူတွေကြိုးပမ်းနေတာပါ။ရခိုင်ပြည်နယ်မှာလက်တလောကူးစက်မှုအများဆုံးဖြစ်နေတဲ့စစ်တွေမြို့နယ်မှာညမတော်ရမင်းပုံမှန်တိလေးလေးထုတ်ပြန်ထားပြီးကာယယောဂကာကွယ်ရေးကျန်းမာရေးဝန်ကြီးဌာနထုတ်ပြန်ထားတဲ့စည်းကမ်းတွေကိုမလိုက်နာသူတွေကိုလည်းမနေ့ကစတတိပိတ်ရည်ယူနေပြီလို့ရခိုင်ပြည်နယ်ဆိုရဖွေပြောခွင့်ရစီမံသားရေးဝန်ကြီးဦးဝင်းမြင့်ကပြောပါတယ်
။မနေ့ကတော့ကျွန်တော်တို့ဒါမေယာကြီးရတာပေါ့နော်။ခေါ်တော့ရေးကန်ချရင်ကတိကံဝန်လည်းမထုတ်ကြနဲ့နောက်ကမျိုးတစ်ခုပို့ပေါ့နော်။အဲဒီတော့ပဲရှိပါသေးတယ်။ဒါပေမဲ့လို့ဟိုနောက်ထပ်ပြီးတော့ဒီနောက်ရနောက်ရဒီမှာထပ်ပြီးတော့ပြူလာလာမယ်ဆိုလို့ရှိရင်တော့ဒါတရားစွဲဆိုမှုဖြစ်ဖြစ်ဖြစ်လာလိမ့်မယ်လို့ကြောက်ချင်ပါ
ရခိုင်ပြည်နယ်မှာကူးဆွဲမှုတွေတိုးလာနေပေမဲ့လည်းအတေပြူလူနာတွေနဲ့ထိတိဆက်ဆံခဲ့သူတွေကိုခြေရာခံစစ်ဆေးဖို့ခက်ခဲနေတာကြောင့်ဒေသခံတွေတတိထားတွာလာနေထိုင်ကြဖို့လေပြည်နယ်ဆိုရပြောခွင့်ရဦးဝင်းမြင့်ကပြောပါတယ်
ကျွန်တော်တို့အခုအချိန်မှာကအဒီကိုကဘလောက်ထိနော် quantum passing ဘလောက်ထိနားနေရဆိုတော့ကျွန်တော်တို့အမှန်တရားတဲ့အနေကဖြစ်နေတယ်ဒီနေ့တဲ့အတွက်ကြောင့်ဟောဒါကြောင့်မဟုတ်လို့ဟိုဟိုသမိုင်းဝိုင်းခဏညွန်ကြားရတဲ့ညွန်ကြားချက်နဲ့အညီညီခံနိုင်တော့အကောင်းဆုံးဖြစ်တယ်အင်းဒီကိုကတော့တောင်းချောဖို့ပေါ့ဗျာဟုတ်တယ်မလားအမလို့အတဲ့တော့အတင်းထထားအကောင်းဆုံးပါပဲ
ရခိုင်ပြည်နယ်မှာကူးစက်မှုတွေတိုးလာနေတာနဲ့များစစ်တပ်ဝန်ထမ်းတွေပါဝင်ဆေးပညာရှင်တွေလည်းအားဖြည့်ကူညီနေကြပါတယ်။လက်ရှိစစ်တွေဆေးရုံမှာရှိနေတဲ့ကိုရိုနာပိုင်းရဲ့ကူးစက်ခံထားသူတွေရဲ့ကျန်းမာရေးရှင်တွေကတော့ကောင်းမွန်နေတယ်လို့လည်းဆေးရုံအောက်ဒေါက်တာဇော်လင်ကပြောပါတယ်
။ဟုတ်ကောင်းပါလေ။ကူးစက်ရတယ်မဟုတ်ဘူး။အားဖြည့်ရမယ်။ကျွန်တော်တို့ရရလာတယ်ဆိုတော့အခက်မကြီးအောင်ဆောက်ထားပါမယ်နော်။လက်ရှိအားလုံးကျန်းမာရေးကောင်းမွန်လို့ဆိုတော့မရှိဆင်ကြပါနော်။ဒီလိုကစစ်စစ်ကူရစစ်စစ်ကူရရှိကျောင်းဝင်အစ်ကိုဆက်ခွန်ရောက်မှာကျောင်းဝင်လည်းရှိအောင်ကြည
့်ကူးဆက်မှုတွေညလာတာကြောင့်တော့လာကန်တာထားသူ200ကျော်ရှိနေတဲ့စစ်တွေမြို့မှာတော့ကူးဆက်လူနာတွေနေထိုင်ခဲ့တဲ့ရာကွက်တချို့ကိုတော့လာကန်တာထားပြီးမြို့တွင်းဈေးဆိုင်တွေနဲ့ဈေးတချို့ကိုလည်းပိတ်ထားပါတယ်။ကာယောကကူးဆက်မှုတွေညလာခြင်းကစလို့မြို့တွင်းမှာလူတော်လူလာနေပါနေသလိုဒေသဖွဲ့ဝင်တွေလည်းမြို့တွင်းလစ်လေနေတာကိုတွေ့ရပါတယ်။ယောဂကူးဆက်သူတွေနဲ့တော့လာလှုပ်ရှားမှုတွေကိုကန်တာထားတာကြောင့်ဒေသခံတွေအတွက်အခက်အခဲတွေရှိနိုင်တယ်လို့လည်းပြည်နယ်ဆိုရပြောခွင့်ရစေပင်သာရေးဝန်ကြီးဦးဝင်းမြင့်ကပြောပါတယ်။
အဲဒီဆာမာတခါတည်းဟိုရိုင်းအမောင်းများလာလို့ရှိရင်တော့ကျွန်တော်မှဟိုငကိုရဝယ်ထားတဲ့တစ်စီတစ်စီတော့ရှိတယ်ပေါ့ဗျာအဲဒါပေမဲ့ရုပ်ပြကြီးဆိုတဲ့အခါမလုံလောက်မှုခဏရာကြီးတော့ရှိကောင်းရှိပါမယ်ဒါပေမဲ့တော့အတက်မျိုးဆိုဖြစ်စီတော့မှဖြစ်ပါ
ကျမ်းမာရေးဝန်ကြီးဌာနရဲ့ဒီကနေ့မနက်ပိုင်းထိထုတ်ပြန်ချက်အရရခိုင်ပြည်နယ်မှာတည်ပြုလူနာ82ယောက်ပါဝင်မြန်မာနိုင်ငံမှာယောဂါကူးစက်ခံရသူ463ယောက်ရှိနေပါတယ်။ဒေသတွင်းနိုင်ငံတွေမှာတကြောပြန်ယောဂါကူးစက်မှုတွေကြုံနေရတဲ့အတွက်မြန်မာနိုင်ငံမှာလည်းအလားတူရှင်တွေမျိုးနဲ့မကြုံရအောင်တတိထားကြဖို့ကျမ်းမာရေးဝန်ကြီးဌာနကလည်းတတိပေးထားပါတယ်ခင်ဗျာ။ကျွန်တော်တတ်နိုင်စစ်တွေမျိုးကနေသတင်းပေးပို့ထားတာဖြစ်ပါတယ်။
ရခိုင်ပြည်နယ်မှာကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေတဲ့အတွက်ကျန်တိုင်းနဲ့ပြည်နယ်တွေမှာလည်းရောဂါကာကွယ်ထိန်းချုပ်ရေးအရှိန်မြင့်ဆောင်ရွက်လာနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။မြန်မာနိုင်ငံမှာကတ်ရောဂါကူးစက်မှုတွေရော့ချလာနေချိန်မှာပဲသတင်းတစ်ပတ်ကျော်အတွင်းရခိုင်ပြည်နယ်မှာအတူပြုလူနာ80ကျော်ရှိလာတဲ့အတွက်ကာကွယ်ထိန်းချုပ်ရေးအစီအစဉ်တွေနိုင်ငံနေရာတော်တော်များများမှာတိုးမြှင့်လာနေတာပါ။ Shakai bin and then may change his any day, chimney male, a dwa larigo, sound just the same hurry, suddenly be pia day, chow, chimney lumuye, when she upon no men tang out for you ego pure body.
A yin loaded diamonds and a went to go, a yin tepu with a chicken nine move on, Tanu Bale. A kekas on the other, I went to in Debica, we entered the old Malay Poma when the Ari she there, cool as a country cancer in Sundu, Palawa, then need or he had a teacher's own kid at the Jusabale.
ကျွန်တော်တို့ကနယ်မြေရှိတာရဲ့ဒီနယ်ဆက်တစ်စက်မှုကနည်းနည်းရှိတဲ့ကတော့အားလုံးပိတ်စုပူဇော်ရှိခဲ့ပါတယ်။ဒါပေမဲ့အကြီးကြီးဆုံးကတော့အေးဒီအောက်ချိုးရင်းမှုတွေတော့တည်င်းပုံပဲအချိန်မီအကြီးကြီးပြီးမယ်ဆိုတော့ဒါအကောင်းဆုံးပေါ့။ရောဂါထိန်းချုပ်ကာကွယ်ရေးဆောင်ရွက်နေတဲ့ချင်းမီနယ်မှာအတွားလာကန်တဲ့ဆောင်ကြည့်ဖို့လိုအပ်လာမယ်ဆိုရင်တော့အခက်အခဲတွေရှိနိုင်တယ်လို့လည်း ကျောင်းကူဆတ်မှုတွေရုတ်တရက်များလာတဲ့ရခိုင်ပြည်နယ်မှာတော့ညမထွက်ရအမိထုတ်ပြန်ထားပြီးသွာလာလှုပ်ရှားမှုတွေကန့်သက်ထားသလိုခီးသွာလာမှုတွေကိုလည်းကန့်သက်ထားပါတယ်။
မန္တလေးတိုင်းမှာလည်းရခိုင်ပြည်နယ်ကနေလာမဲ့သူတွေကိုအသွာလာကန့်သက်ဖို့စီစဉ်နေပြီလို့မန္တလေးတိုင်းကိုဗစ်ကော်မတီဥက္ကဋ္ဌဆိုင်ပန်းဆိုင်ကပြောပါတယ်။ရခိုင်ကနေလာတဲ့ဖြည့်တဲ့တွေကိုမဖြစ်မနေဖြစ်စစ်တီကွာရန်တင်းနဲ့ဆက်တဲ့ဖြစ်ဖို့အဲ့လိုဆုံးဖြတ်ထားတာပေါ့နော်။အဲဒီမန္တလေးကနေရခိုင်ပြည်ဆွဲတဲ့ခြေနေရာတဲ့သူတို့ရဲ့သဘောဆန္ဒနဲ့ဖြစ်ကြရည်ရ
နေတဲ့ COVID virus ပိုးဟာကူးစက်နှုန်းမြန်ဆန်တဲ့မျိုးဗီဇပြောင်းလဲနေတဲ့အမျိုးအစားဖြစ်နိုင်တာကြောင့်စစ်တုတင်နာဦးစီးဌာနကစစ်ဆေးသွားမယ်လို့လည်းကျန်းမာရေးနဲ့အကစားဝင်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။အချိန်တိုအတွင်းကူးစက်မှုတွေမြန်ဆန်နေသလိုရောဂါလက္ခဏာမပြဘဲကူးစက်မှုတွေရှိနိုင်တာကြောင့်သတိထားဖို့လည်းကျန်းမာရေးဝန်ကြီးဌာနကတိုက်တွန်းထားပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
။ကျွန်တော်ဝင်းမင်ပါ။စစ်တွေမြို့မှာပြည်ပပြန်မဟုတ်တဲ့ပြည်တွင်းကူကိုဗစ်ပိုးတွေ့သူအသက်6ဦးထပ်တွေ့တာကြောင့်အရင်တနင်္ဂနွေနေ့ကစပြီးမနေ့တနင်္ဂနွေအထိပြီးခဲ့တဲ့တစ်ပတ်ထဲရခိုင်ပြည်နယ်မှာပိုးတွေ့သူပေါင်း60နီးပါးအထိတက်သွားပါတယ်။ဒါကြောင့်မြန်မာတနင်္ဂနွေလုံးမှာလည်းမနေ့ဩဂတ်စ်လ23ရက်တနင်္ဂနွေနေ့ည7နာရီအထိအရင်စုစုပေါင်းပိုးတွေ့ထားသူ300အထက်ကနေအခု450အထိထိုးတက်သွားချိန်မှာရခိုင်အဓိကပါတီတစ်ခုကအစိုးရပေါ်ရတာကြောင့်လို့ပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။ဒါပေမဲ့အစိုးရဘက်ကတော့အတက်နိုင်ဆုံးလုတ်ပေးနေပြီးတချို့လူတွေစီကံပော့ရော်တာကသာအဓိကအကြောင်းရင်းဖြစ်တယ်လို့ရခိုင်ပြည်နယ်ဝန်ကြီးကပြန်ပြောလိုက်တာကိုပြောပြမှာပါမြန်မာနိုင်ငံမှာဆေးစစ်နိုင်မှုရာအေဒီလကစပြီးအရင်ပိုးတွေ့သူသစ်ရက်ချားရက်ချားနဲ့အများစုသတင်းပတ်တွေမှာတဖြည်းဖြည်းကျဆင်းလာခဲ့ရကနေဩဂတ်16ရက်အစသတင်းပတ်မှာတော့ဇက်တိုက်ထိုးတက်သွားပါပြီတနင်္ဂနွေလုံးမှာပြန်ကောင်းလာသူကလည်း85ရာခိုင်နှုန်းကျော်လာပြီး340ချော်အထိရှိလာကစုစုပေါင်းသေဆုံးသူကလည်း6ဦးမှာသာလရုံနဲ့ချီတက်လာခဲ့ပြီးရခိုင်ပြည်နယ်မှာဆိုသေဆုံးသူမရှိသေးကအရေးပေါ်အခြေအနေရောက်သူတွေလည်းမတွေ့ရသေးပါဘူး။ဒါပေမဲ့လည်းရခိုင်မှာပိုးတွေ့သူစတိုးတိုး59ယောက်ထိဖြစ်လာခြင်းကအခြားပြင်းပြင်းထန်ထန်ဖြစ်နေတဲ့နိုင်ငံတွေမှာတွေ့ထားတဲ့ကူးစက်မှုများတဲ့ပိုးမျိုးစားစတွေ့လာခြင်းနဲ့တိုက်ဆိုင်နေတာမို့ရခိုင်ပြည်သူတွေအပြင်မြန်မာတနင်္ဂနွေလုံးမှာလည်းစိုးရိမ်မှုတွေအကြီးအကျယ်မြင့်တက်လာနေပါတယ်။အခုလိုအချိန်မှာရခိုင်ပြည်နယ်ထဲမယုံကြည်နယ်အောင်မျက်နှုံးနဲ့ကိုဗစ်ကူးစက်နေတာကအလွန်အန္တရာယ်ကြီးနေပြီးကူးစက်မှုဇင်းမြစ်ကိုမရှာနိုင်တာကအစိုးရရဲ့စီမံခန့်ခွဲမှုနှောင့်နှေးအားနည်းတာကြောင့်လို့ရခိုင်မျိုးသားပါတီ ANP ကကြေညာချက်ထုတ်ပြီးပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။ရခိုင်မျိုးသားပါတီရဲ့မူဝါဒရေးရာဦးဆောင်ကော်မတီအဖွဲ့ဝင်ဦးထွန်းအောင်ကျော်ကရခိုင်နဲ့ကပ်နေတဲ့ဘင်္ဂလားဒေ့ရှ်မှာပြင်းပြင်းထန်ထန်ဖြစ်နေချိန်မှာနေဆက်ထိန်းချုပ်တာပေါ်ရောခဲ့တယ်လို့အစိုးရကပြစ်တင်လိုက်ပါတယ
်။ဒီဘေဝဒိရှ်နဲ့အင်ဒန်နီးစတဲ့နေဆက်ကုမ္ပဏီသွားတာလည်းရှိတယ်၊ဒါကမဝင်သွားတာလည်းရှိတယ်။အခုစဖြစ်နေတဲ့ဘာဒါလောက်ဘင်္ဂလားဒေ့ရှ်မှာပြင်းပြင်းထန်ထန်ဖြစ်နေတဲ့ယောဂပိုးတွေစစ်ဆေးလားမစစ်ဆေးလားလဲကျွန်တော်တို့မသိဘူး။ဒီမှာအခုစစ်တွေမှာဖြစ်လာတဲ့ကိစ္စမှာဘလို့မှဇင်းမျိုးကိုရှာလို့မရဘူး
။ဒါပေမဲ့ရခိုင်ပြည်နယ်ကိုဗစ် -19 ထိန်းချုပ်ရေးနဲ့ရေးပေါ်တွန့်ပြန်ရေးကော်မတီအဖွဲ့ဝင်ပြည်နယ်ကျန်းမာရေးကိုဦးဆောင်ကင်တွေရတဲ့ပြည်နယ်လူမှုရေးဝန်ကြီးဒေါက်တာချမ်းသာကတော့နေဆက်တွေမှာအရင်ခိုးကူတာရှိခဲ့ပေမဲ့အခုထိရောက်အောင်ထိန်းထားနိုင်တယ်
လူတချို့ကာကွယ်ရေးစည်းကမ်းပေါ်ရတာကြောင့်သာအဓိကပါလို့ပြန်ပြောလိုက်ပါတယ
်။ဒီရင်တော့ကျွန်တော်တို့ကခိုးကူတာလေးနည်းနည်းရှိတယ်။အခုဆိုရင်ကျွန်တော်တို့ကခိုးကူလာတဲ့လူတွေကိုလည်းကျွန်တော်ကိုဗစ်ဥယျာဉ်နဲ့ကျွန်တော်အရေးယူမယ်ဆိုတာမျိုးထုတ်ပြန်တာကအခုကတော့နေဆက်မိုက်လို့ဖြတ်ကျော်ဝင်ရောက်တာမရှိသလောက်ပါ။ဒါဆိုဘူးဒီအောင်မောင်တော့ကကျွန်တော်တို့ကိစ္စကနောက်ထပ်တက်မလာပါဘူး။ဒီကျမိုက်ဝင်းကြီးဌာနရဲ့ညွှန်ကြားချက်တွေကတိကျလိုက်နိုင်ရင်မဖြစ်နိုင်ဘူးဗျာ။ဥပမာလူတွေမတ်စတန်နဲ့စေးတဲ့ဟောအိမ်မှာနေမယ်။ social distancing လုပ်မယ်ဒီကြစနစ်တကျကိုလုပ်မယ်ဆိုရင်ဒီရရဖြစ်ပြကြောင်းဒီလောက်မရှိဘူးဆရာအခုကကျွန်တော်တို့ဘက်ကနည်းနည်းပိုးတဲ့အပိုင်းလေးလည်းပါပါတယ်ဆရာကျွန်တော်တို့ပြည်သူတွေဘက်ကလည်းဟိုတိတ်မစိုးရိမ်တဲ့အခါကျတော့အဲလို max မတက်ပြသွားတာဒီဈေးမှလူအများကြီးတွေလောက်တာတွေအဲတကယ်ဖြစ်လာကြမှာလားခုနကလိုစိုးရိမ်ပြီးဖြစ်တာမျိုးတွေကာကွယ်တာတွေရှိပါတယ်ဆရာအခုတော့တော်တော်လေးကိုစဉ်းစားနေနေတဲ့တော့နေပါပါတယ်ဆရာ
အခုလိုအချိန်မှာဥထုအောင်ကျော်ကနောက်ထပ်အဓိကစိုးရိမ်နေရတာကစစ်တွေမျိုးပေါ်ကစစ်ပေးဆောင်စခန်းတွေမှာကူးဆက်လာမှာကိုပါလို့အခုလိုဆိုပါတယ
်စစ်ပေးဆောင်စခန်းတွေကိုရောက်နေတဲ့လူတွေကနေရာဆိုင်ရတာအခုလုံးရောထွေးပြီးတော့နေရတယ်အခုခုဒီ policy ဖြစ်လာပြီဆိုတာနဲ့အများကြီးကူးဆက်ပြီးတော့အခက်အခဲတွေဖြစ်လာမယ်
ဒီတော့ဒီစခန်းတွေမှာအစိုးရအနေနဲ့အဓိကဘာတွေလုပ်ပေးသင့်ပါလဲလို့မေးရမှာဦးထွန်းအောင်ကျော်က
သူတို့ကစားနေရခါလဲပြက်လက်နေတယ်အဲ့တော့စားနေရခါကိုလည်းဒါသက်ဆိုင်ရအစိုးရကနေလုံးလုံးအောင်ဘုရားဒီရောကဘောကဟာရပြဝင်အရှိန်ခဏရေးရှိတယ်လို့ပြောတယ်အဲ့ဒါကြောင့်စနေရီကလုံလုံလောလောထုတ်ပြနေတယ
်ဒီပေါ်ဝင်ကြီးဒေါက်တာချန်တာကလည်းသွားကူညီပေးဖို့ပြင်နေပြီလို့ဆိုပါတယ်
အဲ့ဒီအတွက်ကိုမူဝင်နာနဲ့ကေစိန်းနဲ့ပြင်လင်းနေရာစရိတ်ဝင်ကြီးတာတော့တိတ္တသမ6ဘီလီယံပေါ့သမီးသားစုကို4000လုံးနဲ့ထောက်ပံ့မှာအဲ့ဒါဒီကိုကျွန်တော်တို့ပေးပါမယ်ဆရာ
ဒါပေမဲ့ဥထုံးရောကတော့အသွားလာကန့်သက်ထားချိန်မှာနှလုံးဖောက်တာနဲ့စီဂျိုတက်တာလို့နောက်ကြောက်ကစီရမဲ့သူတွေမျိုးအေးပေါ်လို့ရန်ကုန်သွားခုဖို့လိုလာရင်ချက်ချင်းသွားနိုင်အောင်တဲ့ကွာရန်တင်းအသွားလာကန့်သက်ထားတဲ့စခန်းဝင်စရာမလိုပဲချက်ချင်းကုသမှုခံယူနိုင်အောင်ပါအစိုးရကကြိုးပင်ထားတဲ့နယ်တို့ထောက်ပြခဲ့ပါတယ်ခင်ဗျာကျွန်တော်ဝင်းမြန်ပ
ါမလေးရှားနိုင်ငံမှာကက်ယောဂါကာလအခက်အခဲကြုံနေရတဲ့မြန်မာလူ့သမား190ကျော်ကိုမြန်မာတန်ယုံနဲ့အလို့သမားရှာဖွေရေးအေဂျင်စီတွေအစီအစဉ်နဲ့လေကြောင်းကနေနေရပြန်ပို့ပေးခဲ့တဲ့အကြောင်းပြောပြပါမယ်ကျမမအေးမှာပါမလေးရှားနိုင်ငံမှာကိုဗစ်ကာလကန့်သက်ချက်တွေကြောင့်အလုတ်ကင်တွေရပ်နားထားရတဲ့အလုတ်ကင်နဲ့စားဝတ်နေရေးအခက်ကြုံနေရတဲ့မြန်မာလူသမား190ကျော်ကိုလေကြောင်းကနေနေရပ်ပြန်ပို့ပေးခဲ့တာပါမြန်မာတန်ယုံနဲ့အလုတ်သမားရှာဖွေရေးအေဂျင်စီတွေပူးပေါင်းပြီးအရေးပေါ်လေယာဉ်တွေနဲ့ပြန်ပို့ခဲ့တာလို့လည်းမလေးရှားနိုင်ငံကွာလာလမ်ပူးမြို့ကအလုတ်သမားတန်ယာရှိဦးအောင်စောမင်းကပြောပါတယ
်ဟိုအရောက်အများကြီးဖြစ်နေတဲ့အဖွဲ့တွေပါလေတော့ဟိုပြန်တော့ဟို22ရက်နေ့ကစတာဖလိုက်တို့ပြောစီစဉ်ပြီးတော့ဒီနိုင်ငံမှာဟိုပေါ့နော်အလုပ်ရှင်လို့တမားပြဿနာဟိုကဟိုအလုပ်ပြန်မလုပ်တော့တာတို့အလုပ်ပြန်မပေးတော့တာတို့အဲ့လိုတွေကြောင့်မလို့လောလောဆယ်တချို့ဆက်ယုံကဟိုအယောက်အဲ48ယောက်ရှိတယ်တချို့ဆက်ယုံကအလို54ယောက်ရှိတယ်အဲ့လိုပေါ့နော်တချို့ဆက်ယုံကကျတော့လဲ12ယောက်တို့အဲ့လို18ယောက်အဲ့လိုကုမ္ပဏီတွေကနည်းနည်းဟိုအခက်အခဲဖြစ်နေတဲ့ကုမ္ပဏီတွေအလုံးစုပေါင်းပြီးတော့မှအဲ့လိုပို့ပေးလိုက်တာပေါ့အဲ့ဒါတိုင်ယုံစီစဉ်တာတော့မဟုတ်ပါဘူးအဲ့ဒါတော့ကျွန်တော်တို့အလို့တမားတန်ရာရှိတွေနဲ့အလို့အစံအေအေဂျင်စီတွေနဲ့ပို့ပေါင်းပြီးတော့လုပ်ပေးလိုက်တာပေါ့184ယောက်ဟိုဟာတော့185ယောက်ပါဖြစ်တာလေလေးရတော့တယောက်ပါမလား184ယောက်ပါမိကတည်သွားပြီဟို cancellation တွေကထူပြီးသားထူပြီးသားလေးဆိုတော့ဟိုလူကအဲ့လောက်များတော့ကြတော့တန်ယုံကကြတော့လေအဲ့လောက်အများကြီးကိုစည်ရင်မထည့်ပေးနိုင်ဘူးဒါတွေမှာ relief flight ဈာတွေမှာထည့်မပေးနိုင်ဘူးဆိုတော့အဲ့အထည့်မပေးနိုင်တော့တမျိုးစီစဉ်ရမယ်ဆိုပြီးတော့အဲ့လို chapter flight လိုမျိုးစီစဉ်ရတာပေါ့နော်အဲ့လို company တွေစုပေါင်းပြီးတော့ပြန်ပို့ပေးရတာပေါ့
ကာယောဂါကာလကန့်သက်ချက်တွေစတင်ထုတ်ပြန်ခဲ့တဲ့မလလောက်ကနေစတင်ပြီးအလုတ်ကင်နဲ့စားရည်တောက်ရည်အခက်အခဲဖြစ်နေသူတွေကအလုတ်လုတ်ခွင့်တက်တန်းကုန်နေတဲ့အလုတ်သမားတွေအတွက်စီစဉ်ပေးခဲ့တာလို့လည်းပြောပြပါဗျ
။သူကနေရည်ထိုင်ရည်ထဲအဲဒီစားရည်တောက်ရည်ပိုခက်နေတာ။စိတ်ရောလည်းအလုတ်မပေး။နေရည်ကတော့သူတို့အဆောင်မှထားဆိုတော့ပြည်ထနာမရှိဘူး။အဲစားရည်မှာတော့နည်းနည်းအခက်အခဲဖြစ်ကြတာပေါ့။အဲတချို့တွေကအဲ၄လပိုင်းလောက်ကလေးက၃လပိုင်း၄လပိုင်းကလေးကအလုပ်တွေကန်ဆယ်အဟွာဖြစ်နေကြတာအဲ့ကလေးကအလုပ်ဆက်မရကြပါဘူးနော်လော်ဒေါင်းဖြစ်သွားတယ်လော်ဒေါင်းဖြစ်သွားတဲ့အချိန်မှာနားရတယ်နားရတဲ့အချိန်မှာပြန်ပြီးအဟွာလုပ်တဲ့အချိန်မှာသူပါမစ်ရက်လည်းပေးနေပြီတချို့တွေကတော့လည်းဆက်ပြီးအလုပ်မခိုင်းတော့ဘူးတချို့တွေကတော့လည်းအလုပ်သမားကမလုပ်ချင်တော့တာအဲ့အလုပ်တွေပေါ့နော
်အခက်အခဲကြုံတွေ့နေရတဲ့မလေးရှားနိုင်ငံပီနန်မြို့အထက်ကျောက်ဆက်ယုံကမြန်မာလူသမား190ကျော်ကိုတော့ကွာလာလမ်ပူးမြို့ကမြန်မာတန်ယုံနဲ့မလေးရှားကအထည်ချုပ်ကုမ္ပဏီတို့ပူးပေါင်းပြီးပြီးခဲ့တဲ့တပတ်ကျော်ကပြန်ပို့ပေးခဲ့ပါတယ်။ခမန်းကြီးမြန်မာနိုင်ငံသား9သိန်းခွဲလောက်လွတ်လပ်နိုင်တဲ့မလေးရှားနိုင်ငံမှာကက်ယောဂါကာလကန့်သက်ချက်တွေကြောင့် အလုပ်ကိုင်းနဲ့စာဝတ်နေရေးအခက်အခဲတွေကြုံတွေ့နေရတာပါကယောဂါကာလအခက်အခဲတွေကြားထဲမှာပဲမြန်မာနိုင်ငံသားတွေကကိုကိုကိုအဆုံးစီရင်ခဲ့သူ၁၄ဦးရှိခဲ့တယ်လို့နေရပြန်ဖို့တရားမဝင်နိလန်းတွေကနေကြိုးပမ်းရာကနေဖမ်းဆီးခံရသူတွေလည်းအများအပြားရှိနေပါတယ်ရှင်ကျွန်မမအေးပါပါ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ပြင်ပြင်းနဲ့ဖအံမြို့မှာတန်လွင်မြင့်ရင်မြင့်တက်လာနေတာကြောင့်အနိုင်ပိုင်းမှာနေထိုင်သူတွေကိုဒီနေ့ပဲဘဲလွရပြောင်းရွှေ့ထားပေးရတယ်လို့မြန်မာနိုင်ငံအနှံ့မှာရေဘဲဒုက္ခတဲ့တထောင်ခွဲလောက်ရှိနေတဲ့အခြေအနေကိုပြောပြပါမယ်။ကျွန်မအာကနွန်ပါအရင်ပြည်နယ်ဖအံမြို့မှာတည်ရက်ပိုင်းအတွင်မောတဲထံရွာတွင်းခဲ့ပြီးတန်လွင်မြေရေမိတက်လာတာကြောင့်နေအိမ်အချို့ရေနစ်မြုပ်တဲ့အထိကြုံနေရပါတယ်။ရေဘဲတိသူတွေထဲကအိမ်တောင်စု60လောက်ကိုဒီနေ့ပဲယာယီစခန်းတွေကိုပြောင်းရွှေ့ပေးထားရတဲ့အကြောင်းကရင်ပြည်နယ်စီမံကိန်းနဲ့ပဏာရေးဝန်ကြီးလည်းဖြစ်စီပင်သာယာရေးဝန်ကြီးလည်းဖြစ်တဲ့ဦးတန်းနိုင်ကပြောပါတယ်
။အခုကမြို့အိမ်မှာအိမ်ကိုရုပ်နေတဲ့အိမ်တွေကိုအမှုတို့ဘာလို့နေလို့မရတဲ့အခြေအနေကိုပဲကျွန်တော်တို့ကအခုရွှေ့နိုင်တဲ့အခြေအနေပါ။အရင်လောက်ဆက်ရှိရလို့ပုံစံမျိုးရည်ကြီးတာမဟုတ်ပါဘူးခင်ဗျ။နော်အဲဒီရွှေ့ရတဲ့အခြေအနေမှာလည်းကျွန်တော်တို့ဘက်ကနေပြီးတော့ဟိုတက်နိုင်သလောက်ကိုဗစ်ကာလဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကစခန်းဖွင့်ပြီးတော့စုစုရုံထားမယ်ဆိုရင်ကျွန်တော်တို့တော့အန်ဒီကြီးပါလေ။ကျွန်တော်တို့တော့မဟုတ်ပါဘူးလူလူတွေအန်ဒီကြီးပါလေ။အဲဒီအဲ့ဒီဟာကိုလည်းစနစ်တကျဖြစ်အောင်တော့ကျွန်တော်တို့ရွှေ့နေပါလေရွှေ့နေပါလေနော်။ဒီလိုမရတဲ့ဟာတွေကိုတော့စကန်၃ခုလောက်ကျွန်တော်ဖွင့်ထားတယ်လို့ကျွန်တော်သိရပါတယ်။နော်စကန်၃ခုမှလည်းအများကြီးမဟုတ်ပါဘူးဗျာ။ဟိုတက်နိုင်တဲ့လောက်တော့ဒီကျမိုင်းနဲ့ဟိုညှိထာနဲ့နေလို့ထိုင်လို့ရအောင်ဆိုပြီးကျွန်တော်စူးစမ်းပြီးလုပ်နေပါတယ်။ရှိမှာပေါ့အိမ်တော်စု50 60လောက်ရှိမှာပေါ့
။ပြည့်ခဲ့တဲ့2018မှာတော့လည်းမြင့်ရဲ့ကြီးမှုကြောင့်ဖအံမျိုးမှာရေပေးတိခဲ့ဖူးပါတယ်။ဒီတစ်ကြိမ်မှာတော့မြင့်အထက်ပိုင်းဒေတာတွေမှာမိုးများရာကရေကြီးမှုတွေကြုံနေရတာလို့လည်းမိုးလယ်ဝါဒနဲ့ဆလပေတာညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးကပြောပါတယ်
။ဒီမိုးကင်းဒေတာရေကံရန်တချောင်းမှာမုန်းလုံးနေအားရေမုန်းလုံးနေအားနေနေရတဲ့ကြောင်နောက်တစ်ခါတော့ဒီအမြင့်ပေ1800 2000တော့မှာကျွန်တော်တို့ဒီ anti-cyclone တစ်ခုထိုင်နေရပေါ့နော်။ဒီတော့ရည်ဒီမှာတော့မိုးဝါရော့ကြတော့မယ်အခြေအနေရှိရတယ်။ဒါပေမဲ့ဒီအဲ့ဒီမှာတော့ဒီခင်ဗျာမှာတော့ရေရော့ကြည့်နေ။ကျန်တဲ့သူရှိမှရွာတဲ့မိုးအကြောင်းတော့ဟုတ်ပါဘူးနော်။ဒီမိုးဝါနေကိုဆင်းလာတဲ့တန်နေမြေကဒီမိုးဝါနေဆင်းလာတဲ့နေထိုင်မျိုးအကြောင်းလို့ရယ်။နောက်တစ်ခါတော့ဒီတန်နေမြေထဲကိုစီးဝင်တဲ့မြစ်တွေကဒီတန်နေမြေကရေတက်နေကြအောင်အဲ့ဒီရေထောက်တဲ့အတွက်ကြောင့်လို့ဒီရေပြင်းရှမ်းမှုလေးတွေဒီမျိုးလေးတွေရှိနေတဲ့အခြေအနေရှိပါတယ်ဟုတ်ကဲ့။
မြန်မာနိုင်ငံအနှံ့ရေကြီးနှိမ့်မြုပ်မှုတွေကြောင့်စူလိုင်တရက်နေ့ကနေဩဂုတ်23ရက်နေ့ထိတိုင်းနယ်ပြည်နယ်6ခုမှာအိမ်တောင်စု2000ကျော်လူဦးရေ 8,000 3000 ကျော်ရေပဲတိခဲ့ကြောင်းလဲဘဲအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနညွှန်ကြားရေးမှူးတော်ဖြူလက်လက်ထွန်းကပြောပါတယ်ရှင်ကျွန်မအကနွန်ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်
VOA ရဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်ချက်ပေးစာရေးခြင်းနဲ့ VOA ကနေမြတ်တာဒေလက်ဆောင်ပါခြင်းနဲ့နေ့စဉ်ချင်းလျာဘဝမှာတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းကြရတယ်ဆိုရင်တော့ VOA ကိုစာရေးသားနိုင်ကြပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းလိပ်စာက VOA မြန်မာပိုင်းစီစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင်။ email ရေးပို့မယ်ဆိုရင်လည်း email လိပ်စာက bemis@voanews.com ဖြစ်ပါတယ
်ပေါ်တာရှင်များရှင်ကျမတင်ကြီးထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်ရခိုင်ပြည်နယ်မှာလက်ရှိအခြေအနေလို COVID-19 ကူးစက်မှုမများခင်ကတည်းက ဘင်္ဂလားဒေ့ရှ်နဲ့ကုန်သွယ်ရေးနယ်စပ်ဖြစ်တဲ့မောင်ဒေါ်နယ်စပ်ကုန်သွယ်ရေးကိုပိတ်ထားတာပါအခုတော့မြို့တော်စစ်တွေမှာကိုဗစ် -19 ကူးစက်မှုရုတ်တရက်များလာတာကြောင့်ကုန်သွယ်ရေးပြန်ဖွင့်ဖို့အခြေအနေကပိုပြီးဝေးသွားစေပါတယ်ဘင်္ဂလားဒေ့ရှ်နယ်စပ်ကုန်သွယ်ရေးပိတ်ထားတာကြောင့်ရေရွက်ကုန်နဲ့မိဖို့ချောင်းသုံးကုန်စီတွေအတွေ့ပြီးပဈေးကွက်တစ်ခုရော့သွားစေပါတယ်ဒီကုန်စီတွေရဲ့ရှေ့အလားလားနယ်စပ်ကုန်သွယ်ရေးအခြေအနေတွေကိုမောင်တော်နယ်စပ်ကုန်သည်ကြီးများအသင်းဥက္ကဋ္ဌဦးအောင်မြင့်သိန်းနဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်စီးပွားရေးအစီအစဉ်ဖြစ်တင်ပြပေးပါမယ်ရှင
်ကျွန်တော်တို့ကဒီခုဒီစစ်တေဖြစ်စဉ်ဖြစ်ခင်ကလေးကကျွန်တော်တို့ဒီမောင်တော်မှလေဟုတ်ကဲ့မောင်တော်ဖက်မှာနေဆက်ကုန်သည်ရေးနဲ့နေဆက်ကုန်သည်ရေးဒီဘက်မှာဟိုကအိုးတွေ့တယ်ပေါ့နော်ဆဲလစ်သမားတွေပို့တွေ့ဒီကိစ္စနဲ့ပြည်သက်ပြီးတော့ကျွန်တော်တို့ဇူလိုင်လကတည်းကကျွန်တော်တို့ပိတ်လိုက်ပိတ်ထားလိုက်တာပ
ါဟုတ
်ပို့တွေ့အဲ့ဒါကော်ရတင်းတွင်းတယ်တွင်းပြီးတော့သူတို့မှ20ရက်ကျဲမှာပြီးတော့အဲ့ဒီဆဲလစ်သမားတွေကိုအတီးတီးကိုင်ကိုပြန်ပို့လိုက်ပါတယ်ဆိုတော့ခုမှစစ်တပ်မှနောက်လိုင်းဖြစ်လာတော့ကျွန်တော်တို့ဒီမုံတော့လူဆွဲကုန်တွေကအစားကလေးကနေပိတ်ထားတဲ့အတွက်ဒီတမှာတော့ဘာမှဟိုတူတူတည်းအကျိုးတဲအောင်မှုတော့မရှိပါဘူး။ဈာရည်နဲ့ပိတ်ထားတဲ့အတွက်ပါလေ
။ဟုတ်ကဲ့ရှင်ဆရာဟုတ်ကဲ့။ဆိုတော့အခုဒီကုံသွယ်ရေးရောက်တော့ဒီဘက်ကလည်းမဝင်တော့ဘူးဟိုဘက်ကလည်းမသွားတော့ဘူးပေါ့။အဲ့လိုသဘောလားရှင
်။အဲ့လိုသဘောပါဟုတ်ကဲ့ပါ
။ကုံသွယ်ရေးနဲ့ပတ်သက်ပြီးတော့ဒီဘက်ကကုံစီပေါ့နော်။အခုယာသီကုံစီတွေထိခိုက်မှုရှိမှာပေါ့ဆရာ
။အဲ့ရှိပါလေရှိပါလေ။ဒီထိခိုက်ပါထိခိုက်ပါလေ။ပန်းရိုးပိတ်ထားလိုက်တယ်လေဟိုဗါလေကိုရိုဘွန်8ပေါ့ကိုရိုဘွန်8မတိုင်ခင်အဲတပည့်လောက်ကနေအဲစားပြီးတော့ပိတ်ထားလိုက်တာအဲဒီဘက်ကိုအဲ့ဒီကောင်ကဟိုဟာပေါ့မိဖို့ဆောင်တော့ပစ္စည်းတွေပေါ့အဲ့လိုဂျင်းစီချက်တော်နေချက်တော်သူစားတရားနေအဲ့လိုငံဝေးတိုင်နေအဲ့လိုပုံမေးခါလေအကုန်လုံးအဲ့တုန်းကနေရထားလိုက်ပြီးတော့ဟိုချိုးတင်ပြီးတော့လေဟိုဟာတွေကိုအောင်းချပါလေဟိုကွန်ပျူတာကိုလည်းကြောင်းကြားရတယ်ကျွန်တော်ပြိမ့်မှာသူတော့နောက်ဆုံးအနေနဲ့ကျွန်တော်အဲ့ဒီအဲတရက်နောက်ကိုခွင့်ပြုခဲ့တယ်ပေါ့လမ်းမှာရောက်လာနေပစ္စည်းတွေဒီမှာရောက်နေပစ္စည်းတွေပို့နိုင်တယ်လို့ပို့လို့ရအောင်အဲ့ဒီနဲ့တရက်ကိုကျွန်တော်တို့ခွင့်ပြုပေးလိုက်တယ်ဟိုဥပမာအန်ကိုမရောက်တဲ့ပစ္စည်းတွေလည်းကိုယ့်ဟာကိုအဲ့ဒီမကွေးတဲ့ကိုပြန်တော့တာပေါ့စစ်တွေရောက်နေပစ္စည်းတွေလည်းစစ်တွေကပြန်ရှားရောင်းအဲ့ဒီဘက်မှာအဲ့ဒီနေ့မှာပို့လို့မရလေပစ္စည်းတွေကိုအမှန်က၆ကြိမ်တက်တဲ့နေ့တော့ဆိုတာလေဒီကိုပြည်ရင်းစေးဘောမှာပဲပြန်လေရောက်ချလိုက်ကြရပါလေအဲ့ဒီတော့
ဟုတ်ကဲ့ဆရာအဲ့တော့ဘယ်တော့လောက်ပြန်ဖွင့်နိုင်မယ်အလားအလာရှိပါလဲရှင
်ဒါတော့ကျွန်တော်ထင်တယ်ဒီကိုပေးတို့ကလုံအောင်အခြေအနေတောက်လာမှာပဲအဲ့လိုမှာပဲပြန်ဖွင့်လို့ရမယ်တည်းကျွန်တော်တို့ကဒီအခုစစ်တွေဖြစ်စဉ်ကနေနေလေးဖို့နေပါလေလေဒီနေ့ကတော့တတင်းကတော့မပြည့်ရသေးပါဆိုတော့အဲ့လိုမျိုးအခြေအနေကောင်းတော့ရင်တော့ကျွန်တော်ထင်တယ်နိုဝင်ဘာလောက်ကြီးတော့မြင်ထင်ပါတယ်ကျွန်တော်ထင်ပါအဲ့ဒါကဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ဒီဆရာတို့ဒီကုန်သေးအသင်းနေဘက်ကရောဒီနေဆက်ကုန်သွယ်ရေးပြန်ဖွင့်ဖို့နဲ့ပတ်သက်ပြီးတော့ဟိုအားပေးနေတာရှိပါလားဆရာတို့ဒီဘောမှာဘယ်လိုသဘောထားပါလဲရှင
်ဟုတ်ကဲ့ပါကျွန်တော်တို့ဒီပြင်ရဆိုတာဟိုတော့ကျွန်တော်တို့ဟိုတင်ပြထားတာရှိပါလေအခုဒီတုံးလေးကဒီတပည့်အတွင်းမှာဖြစ်ခဲ့တဲ့စိတ်တဖြစ်စီမပေါ်ခင်တော့ကျွန်တော်တို့တော်တော်လေးအဲ့ဒီတော့ကျိုးလေးကျိုးစားခဲ့ပါလေအဲဟိုအဲ့ဆိုဒီကြားထဲမှာတလူဖြစ်တော့တယ်ဆိုတော့ကျွန်တော်တို့အနေနဲ့လေဟိုကျိုးလို့ဆိုလည်းမကောင်းတော့ပါလေဒီလိုအခြေအနေမှာတော့နည်းနည်းအကုန်လုံးကတော့ဟိုလူထုကျမရဲ့အသက်နဲ့ပတ်သက်လာတဲ့အခါကျရင်ကျွန်တော်လေအရင်ရှင်းထုတ်ပြီးတော့မကျိုးစားသေးပါဒါတွေပြီးမှပဲကျွန်တော်တို့အားထည့်ပြီးတော့ကျိုးစားပါမယ်ဟုတ်ကဲ့ပါ
ဆရာအဲ့တော့ဒီဘက်ကဒီကုံသွယ်ရေးနေဆက်ကုံသွယ်ရေးပိတ်လိုက်တော့ဒီဘက်ကဟိုနည်းနည်းထိခိုက်နိုင်တဲ့ကုံစီတွေများရှိပါသလားရှင်ဈေးနှုန်းအပြောင်းလဲအရင်ကပုံစံမျိုးမဟုတ်တော့တဲ့အခါရောက်တော့ဘာတွေသတိထားဖို့လိုပါလဲဆရာ
ကျွန်တော်ဒီမုံကဘက်ကတော့ကျွန်တော်အများသောအချင်းကဘင်္ဂလားဒေ့ကိုပိုလေးကုန်ရပါလေကိုယ်ဆရာခိုင်တို့ကတော့ဒီက export ဖြစ်တာပေါ့ဆရာခိုင်တို့က import ဘင်္ဂလားဒေ့ကဝင်တယ်ဟာဆိုတော့ဘင်္ဂလားဒေ့ကပစ္စည်းကျွန်တော်တို့ကိုမဝင်လာရင်လေကျွန်တော်တို့ဒေသအတွက်ကဘာမှမဖြစ်ပါဒါပေမဲ့ခုနကဒီပိုးတဲ့ကုန်စည်တွေကိုဟိုရုပ်တရည်ကြီးဟိုရဲလိုက်တဲ့အခါကျရင်တော့ကုန်စည်တွေလက်ထက်မှာကျန်သေးတဲ့ပစ္စည်းတွေကမပိုးသေးတဲ့ကျန်သေးတဲ့ပစ္စည်းတွေအဲ့ဒီအတွက်ကြောင့်တော့ခုနကကုန်စည်တွေမှာတော့နည်းနည်းအထိခိုက်ရှိပါတယ်။အ
ဲ့တော့ဒီပြည်မဘက်ကကုံစီတွေပေါ့နော်အရင်လိုမထွက်ထွက်တဲ့ခါရောက်တော့ပြည်မဘက်ကဘယ်လိုကုံစီတွေဟိုဈေးနှုန်းအပြောင်းလဲရှိနိုင်ပါလားဆရာ
။ဟိုပြည်မဘက်မှာတော့ဒီဘက်ကဒင်္ဂလာကိုဥမာကျက်တန်တခုဆိုပါဆိုကျက်တန်ကိုဒီဘက်ကမပူရဘူးဆိုတော့ဟိုကျက်တန်ပူရတဲ့အခါမှာသူကအရောက်ဝင်လိုက်တော့နေစေဈေး hot ဖြစ်တယ်။အဲတောင်ပူတွေလက်မြန်းဆန်းရတယ်။ဒီဘက်ကနေပြလိုက်တဲ့အခါကျရင်တော့အဲလက်မှာကွန်ပျူတာကတော့ပိုက်ပေါ်မိတာကတပိုင်းဟိုထုတ်လုပ်တဲ့တကယ်တောင်ပူတဲ့အနေနဲ့တော့နည်းတိခိုက်မှာပေါ့သူကဈေးမရပေါ့ဈေးမန်းထားတာဟိုဈေးမန်းထားတဲ့ဈေးနှုန်းကိုမရလိုက်ပေါ့နော်။အဲအဲ့တပေါ်လေတော့ဒီမှာထဲမှာလေဒါနဲ့အတိုင်းတူကြည့်တော့ထိခိုက်ရှိပါဘူးတောင်ပူသေးပါလေ
။ဆိုတော့ငမြချင်းပို့ကုန်ကိစ္စဘလို့ဖြစ်သွားနိုင်ပါလဲရှင်ဆရာဒီငမြချင်းမွေးမြူထုတ်လုပ်သူတွေဘာတွေသတိထားဖို့လိုပါလဲ။
သူတို့လေခုနပြောတယ်သူတို့လေနေနေဟိုကမ်ပိုင်ရှင်တဲ့အဲငါကမ်ပိုင်ရှင်တဲ့ဒါရိုက်ထုတ်လို့တဲ့လူတွေကတော့အတိုင်းတက်ခုတည်းအထီးခိုက်ဖြစ်ပါလိမ့်မယ်ဒီဘက်ဈေးပေါ်လေနေတာမှမဟုတ်တာတင်လာကိုလေပို့ပါလေဆိုတော့အေးဒါမဲ့ဒီဖက်တစ်ခုတည်းမှမဟုတ်ပါလေအေးတေဟုတ်ကိုလေတော့မေဟိုအလေးတော့မေတခြားနေဆက်တွေလေတော့ကြပဲဆိုတော့အကုန်လုံးနေဆက်တွေအဲ့လိုဖြစ်တော့တဲ့ခါကျရင်ကံသမားတွေတော့အထီးပို့ပြီးတော့နာပါဖို့ကံသမားတွေနိုင်နိုင်နင်းနာပါဖို့ဟုတ်ကဲ့ပ
ါဆိုတော့ကုန်းစီစီးဆင်းမှုအပိုင်းမှာရောက်တော့ဘလူများဆရာတို့လဲပတ်နေကြပါလဲ
မပဲတော့လောက်မှာပဲကျွန်တော်ထင်တယ်အဲ့ဒီဟုတ်တော့နေနဲ့အဲ့ဒီကတော့တမျိုးတပုံပေါ်တော့ဘလောက်ဘုန်းနေနင်းဟောခုနကတော့တို့ဟောပြင်းနေဆွာနေမြင်နိုင်ပြီးမှဆက်လို့ချုံချုံမမဖြစ်အောင်တစ်ခါကကြက်မာရဲတွဲလေးမထီတော့အောင်เออซาดุงนี่ฉ่องๆเลยก็ลาไปแล้วไอ้นี่พอแม้มีตะคูก็ชาพี่แล้วก็ส่งแล้วมาป่ะโอเคป่ะ
VOA ရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါတယ်ရှင်ကျွန်မဆွေမြတ်မော်ပါမြန်မာနိုင်ငံမှာ COVID-19 ကပ်ရောဂါကြောင့်အသွားအလာကန့်သတ်ချက်တွေထုတ်ပြန်ထားချိန်မှာတိတိတတ်တာတိုးတက်ပြောင်းလဲသွားတာက online shopping နဲ့အိမ်တရာရောက်ပို့ဆောင်ပေးတဲ့ delivery service ဝန်ဆောင်မှုတွေဖြစ်ပါတယ်။လူတွေအိမ်ပြန်ထွက်ဖို့ခက်ခဲသလိုဆိုင်တွေပိတ်ထားရချိန်မှာကုန်ပစ္စည်းမျိုးစုံတွေမကချက်ထားတဲ့အစားအသောက်တွေကို online ပေါ်ကနေဝယ်ယူမှာယူနိုင်အောင်လို့ဆိုင်တွေကလှုပ်လာကြပါတယ်။စားသုံးသူတွေဝယ်ယူတဲ့ပစ္စည်းတွေကိုလည်းအိမ်အရောက်ပို့ပေးတဲ့ဝန်ဆောင်မှုတွေတိတိတတ်တာများလာပါတယ်။mobile app တွေကိုသုံးပြီးအခုလိုဝန်ဆောင်မှုတွေကိုအရင်တည်းကအသုံးပြုနေတဲ့ရန်ကုန်မြို့နယ်ကိုအောင်မြို့ကကိုဗစ်ကာလမှာဒီဝန်ဆောင်မှုတွေတော်တော်ပိုကောင်းလာတယ်လို့ရှင်းပြပါတယ်
။ covid 19ကြောင့်လည်းအများကြီးပိတ်သွားတဲ့အချိန်မှာ online shopping ကအရန်ဟိုအဆင်ပြေလာတယ်ပေါ့နော်။ကိုလိုချင်တဲ့ပစ္စည်းကိုအရင်တော့လည်းမျိုးဆန်ရိုက်တိကိုသွားစီရမလို့ပဲနဲ့ online တစ်ဆင့်မှာပြီးအိမ်ကြီးကိုလာရပြီးပို့ပေးတဲ့ service အများကြီးပေါ်လာတော့ပို့ပြီးတော့အဆင်ပြေလာပေါ့နော်။အရင်တော့ဆိုလို့ရှိရင်ကာစီယုံမှာဆိုင်ယုံအရောက်တောင်းမှာဈေးရောက်တောင်းမှာပစ္စည်းကိုတွေ့တော့မှဝယ်လို့ရပါခုဆိုလို့ရှိရင် platform တွေအများကြီးဖြစ်လာတော့ဟိုကိုယ့်အိမ်ထဲကကိုယ်အခက်ကိုယ့်ခန်းထဲကမထွက်ဖက်တော့လဲဟိုရှိတဲ့ပစ္စည်းတွေကို online နေကြည့်ပြီးတော့ဟိုမေးခွန်းရှိတယ်လမ်းမေးလို့ရတယ်အာပြီးတော့ရှိုင်းပစ္စည်းကိုဒီကိုယ့်တကားချီရောက်တဲ့ ठी ကို delivery service နဲ့မှာလို့ရတယ်ဆိုတော့အရင်တော့ပုံပြီးအဆင်ပြေလာပါတယ်
အဲ့တော့မှာလို့ရတယ်ဆိုတော့ပစ္စည်းတွေကဘယ်လိုပစ္စည်းမျိုးတွေလဲအစားအသောက်တွေလားအိမ်သုံးကုန်ပစ္စည်းလားဘယ်လိုမျိုးပါလဲ
covid 19မစခင်တော့ကြာတော့ချက်ပီးသားအစားအစာတွေပုံများရပါတော့ ready made food တွေဟိုဘဝင်းကားကိုခေါက်ဆက်တို့လိုဟာမျိုး grab food တွေပါတယ်မှာပြီးတော့အိမ်ထိလာပို့တာမျိုးပိုရှိတယ်အခုဟိုဟာ covid 19ဖြစ်ပြီးွားတော့အဲ့ဒါအပြင်ဟိုတခြားကုန်ကျန်းလို့ခေါ်မှာပေါ့နော်အဲ့လိုမျိုးဆန်တို့စီတို့ကုန်ကျန်းလာဟာမျိုးတွေလည်းရရတယ်နောက်ပြီးတော့အိမ်မှာအတုံးဆောင်ပစ္စည်းလည်းအိမ်သာစေးရည်အစားလက်စေးရည်ပြီးလို့ရှိရင်အဲ့လိုမော့တိုက်တဲ့ရည်အစားအကုန်လုံးonline နေပြီးတော့တခြားကြည့်ပြီးဈေးတွေပဲ compare လုပ်ပြီးတော့အိမ်နေတော့ဒီမှာပို့ပြီးအမှားလို့ရတာပုံများလာတယ်ကျွန်တော်တွေ့ရတယ
်ဝန်ဆောင်မှုတွေတော်တော်များများရှိလာဥပမာဟိုကိုမှားတဲ့ company တိုင်းကဝန်ဆောင်မှုပေးလာဒီလိုမျိုး delivery service တွေလုပ်ပေးလာ
အခုနောက်ပိုင်းမှာတော့ဟိုနောက်ဆုံးအိမ်ထဲမှာစိုက်တဲ့ pumping ဟို indoor plant တွေမှာတာအစသူတို့ကခလျားနေပြီးတော့ဟိုဟာ courier service ပေါ့နော်ခလျားနေပြီးပို့ပေးတဲ့ company တခုကိုတုံးပြီးတော့အိမ်နေတော့ဒီပို့ပေးရတာဟိုပုံများလာကြတယ်ဆိုလူကြလားဆန်တယောက်ဆန်တစ်ခုဖွင့်တာပြီးသူကိုယ်တိုင်တော်ပြီးအိမ်ထိမပုတ်ပေးနိုင်တာပေါ့တော့ခလရ service တစ်ခုကိုတုံးပြီးတော့ဝယ်ယူသူရဲ့အိမ်ထိရအောင်ပို့ပေးတဲ့ service တွေပို့များလာ
ရန်ကုန်မြို့နေရာတော်တော်များများမှာမလိုအပ်ရင်အိမ်ပြန်မထွက်ရညွှန်ကြားချက်တွေရှိချင်အတွင်းစားတောက်ဆိုင်တွေဟာ online ကနေမှာသူတွေစီအရောက်ပို့ပေးတဲ့ဝန်ဆောင်မှုတွေကိုပို့ပြီးကောင်းအောင်လုပ်ပေးတာကိုလည်းကိုအောင်မြို့ကတိုးတက်မှုလို့မြင်ပါတယ်
covid မစခင်တော့လည်း food delivery service ပေါ်ကြ အများကြီးမရှိဘူးလေတခုနှစ်ခုလောက်ပဲရှိရတော့တော်တော်ပြန်ပက်လည်းတိတ်မရှိတော့မန်နေဂျာကရင်တော့အဲ့လောက်ထိလေလူတွေကလည်းတိတ်မမှားကြဘူးတိတ်ပြီးတော့ပေးတခြားမလုပ်ပေးဘူးပေါ့နော်အကန့်အသတ်နဲ့ပဲဟိုပါလို့ရတယ်ပေါ့နော်အချိန်တိုင်းနဲ့ပါလို့မရမလို့ရချင်တဲ့ဟာမရမယ်လည်းမျိုးပေါ့နော်အခုကျတော့ service ပေးမယ့် company ကပုံများလာတော့ပြန်ပက်တဲ့ပုံများလာကြမလို့ဒီ company ကမပေးလို့ဆိုရင်နောက်
တို့ရဲ့စတန်ဒတ်တွေလည်းအလိုလိုနေမြင့်လာတယ်သူတို့ကတ်စတမာတွေကိုဟိုနည်းနည်းဂရုစိုက်တဲ့ဟာလည်းပို့ပြီးတော့အရင်အထက်စားလို့ရှင်ပို့များလာတယ်ပေါ့နော်အများကြီးအဲ့ဒီမှာတိုးတက်လာတယ်
အခုဆိုလို့ရှိရင်ဟိုဂရက်ဖူးတို့ပါလို့ဆိုလို့ရှိရင်မှားလိုက်တာနဲ့အပ်ဒိတ်ကိုနောက်မိတခါဆိုင်ရောက်နေပြီဆိုင်မှာပစ္စည်းယူနေပြီဟိုချက်ပြီးပြီးအဲ့လိုမျိုးအပြင်ကိုတကယ်လာဖို့အချိန်မှလည်းအွန်လိုင်းကနေ
delivery လာပို့ပေးရကလေးရဆိုလို့ရှိရင်လည်းကျမရင်းနဲ့ပို့ပြီးတော့ညီညွတ်အောင်ကာကွယ်ပြီးတော့လုပ်တဲ့ဟာတွေကပို့လို့လာတယ်ကျွန်တော်တွေ့ရတယ်နော်
COVID ကြီးဖြစ်တော့မှညီမနိုင်ငံမှာမဟုတ်ဘူးပေါ့နော်ဘယ်မှမဆိုဒီနည်းပညာရဲ့အရေးပါမှုဒီနည်းပညာရဲ့ဟိုအသုံးဝင်မှုလူတွေကပို့ပြီးတော့မှ ဒီဖြစ်တဲ့ဟိုကိုဗစ်19ဘယ်လောက်အခြေအနေဆိုမှလည်းမသိဘူးဘယ်လိုကူးမလဲအင်ဖော်မေးရှင်းတိကျမသိတဲ့အချိန်မှာမတော်ရပဲကောင်းဆုံးပဲဆိုပြီးတော့ဟိုအရင်ကနေပြီးတော့လို့မှာပြီးအနေအထားကြီးရောက်လာတဲ့ဆာဗစ်ရှိရောအများကြီးတော့ပိုအဆင်ပြေပါတော့ food delivery ရောကျွန်တော်ရှိသမျှ delivery မှာအခုချိန်မှာဒီဂျစ်တယ်မားကတ်တင်းကိုမလုပ်လို့ရှိရင်မရဘူးဒီဂျစ်တယ်ဟိုပစ္စည်းတွေကိုအွန်လိုင်းတစ်ဆင့်ရောင်းနေဥစ္စာကမြန်မာနိုင်ငံမှာအရင်တော့ရှိရှိနဲ့နှေးနေတယ်အခုချိန်မှာကျတော့မရှိမနေရတဲ့မျိုးဖြစ်သွားတာပေါ့နော်
ပြီးတော့တခုရှိတာဟိုရန်ကုန်မြို့ကလည်းနည်းနည်းဟိုတခြားမြို့တွေဆိုလို့ရှိရင်အဲ့လောက်ကြီးမကြီးဘူးဆိုတော့သူတို့ဆက်ရှင်တွေနဲ့ခွဲလိုက်ပြီးတော့ဒီနားမှာလို့ရှိရင်ဘယ်သူကပို့မယ်ဒီနားမှာဘယ်သူကပို့မယ်ဆိုပြီးစနစ်ခွဲလိုက်ပြီးလုပ်လိုက်တော့ပို့ပြီးတော့အဆင်ပြေလာတော့ကျွန်တော်ထင်တယ်ရန်ကုန်မြို့မှာနေတဲ့ကိုအောင်မြို့ဖြစ်ပါတယ်မြန်မာနိုင်ငံမှာ COVID ကာလသွားရေးလာရေးအခက်အခဲရှိချိန်မှာအစားအသောက်နဲ့လူသုံးကုန်ပစ္စည်းတွေကိုအွန်လိုင်းပေါ်မှာအလွယ်တကူဝယ်ယူနိုင်ကိုယ့်စီအရောက်ပို့ပေးနိုင်လို့
သူအပါအဝင်တော်တော်များများကအဆင်ပြေတယ်လို့ပြောကြသလိုဒီလုပ်ငန်းတွေအခုထပ်ပိုပြီးတိုးတက်ကျပြန့်လာကြဖို့မျှော်လင့်နေကြပါတယ်ရှင်ကျမဆုမြတ်ပါပါ VOA Mobile App အသစ်ကို smartphone တွေမှာဒေါင်းလုဒ်ယူနိုင်ပါပြီ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကိုဒေါင်းလုဒ်လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA season တွေကိုတိုင်းရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဟပ်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာယဉ်ကျေးမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်သွင်းတော့မှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါ Facebook လူမှုကွန်ရက်စာမျက်နှာကုန်တွေဟာသူ့ရဲ့ပြန်မဲ့ TikTok လိုမျိုးကိုပါလူမှုကွန်ရက်တခုကိုတော့ဒီလအစောပိုင်းတော့ကပဲစပြီးပွဲထုတ်သွားပါတယ်အမေရိကန်ပါဝင်နိုင်ငံ50ကျော်မှတုံးနိုင်မှာပါလူကြိုက်များရဲ့ Instagram app ထဲမှာ Reels လို့နာမည်ပေးထားတဲ့ဗီဒီယိုဝင်ဆောင်မှုတခုကိုထည့်သွင်းလိုက်တာပါအဲ့မှာဒေသချင်းတွေကိုလည်းထည့်ထားပေးပြီးတော့ကိုကိုကိုဗီဒီယိုရိုက်ကူးပြီးတော့ကိုရဲ့ Instagram လူမှုကွန်ရက်အကောင့်မှာပဲတင်လို့ရတဲ့ဝင်ဆောင်မှုဖြစ်ပါတယ်တရုတ်နိုင်ငံက Biden's company ရဲ့ American နိုင်ငံတွင် TikTok လုပ်ငန်းပိုင်းကိုဝယ်ယူဖို့ Microsoft company ကဆွေးနွေးနေတယ်ဆိုတဲ့သတင်းတွေထွက်လာပြီးရပိုင်းတွင်မှာဒီ Instagram ကနေပြီးတော့ဒီလိုဝန်ဆောင်မှုထွက်လာတာပါဒီအချက်လက်ဆိုင်ရာလုံခြုံရေးစိုးရိမ်မှုတွေကြောင့် TikTok နဲ့တရုတ်ပိုင်တခြား application တချို့ကို American ဘက်ကပိတ်ပစ်မယ်လို့ချိန်ကြောက်တဲ့အချိန်မှာ TikTok လုပ်ငန်းခွဲတွေကို Biden's ကရောင်းချလွှဲပြောင်းဖို့သဘောတူထားတယ်လို့သိရပါတယ
် How to make seamless transitions using a line in Reels First, click the timer icon and select where in your reel you want your transitions to happen. Now, get on the stage, hit record, and do your thing.
အခုလိုမျိုး Reels နဲ့ Video ကနေလုပ်လို့ရတဲ့ application ထွက်လာတာကြောင့် Facebook နဲ့ TikTok အကြားမှာတစ်ဖက်နဲ့တစ်ဖက်လုပ်ငန်းရှင်ပြိုင်မှုတွေပို့ပြီးကြီးလာပါတယ်။ပြီးရတဲ့နှစ်နှစ်အတွင်းမှာ American က10ကျော်သက်တော်တော်များများကTikTok ဘက်ကိုအသုံးများလာတာမျိုးအခုလိုမျိုး Facebook ကလည်းအဲ့ဒီဆယ်ကျော်သက်တွေကိုပြန်ပြီးတော့ဆွဲဆောင်နိုင်ဖို့ကြိုးပမ်းလာတာပါ။ Reels Video application ကို2018ခုနှစ်မှာ Brazil နိုင်ငံမှာပထမအဆုံးအချိန်စမ်းသပ်ခဲ့ပြီးတော့အဲ့ဒီကနေပြင်သစ် Germany နဲ့အင်ဂျီယာတို့မှပါစမ်းသပ်အသုံးပြုခဲ့ပါတယ်။ပြောရရင်တော့ဒီ TikTok ရဲ့အကြီးဆုံးဈေးကွက်ကအိန္ဒိယနိုင်ငံမှာဖြစ်ခဲ့ပြီးတော့ပြီးခဲ့တဲ့လကတော့တရုတ်နဲ့အိန္ဒိယနိုင်ငံနေဆက်ပြဿနာကြောင့်အိန္ဒိယဘက်က TikTok ကိုတားမြစ်ပေးပင်ခဲ့ပါတယ်။ Facebook အနေနဲ့ Lasso ဆိုတဲ့တခြား app တစ်ခုကိုထွင်ပြီးတော့ TikTok နဲ့ဝန်ပြိုင်မှုစူးစမ်းခဲ့ပေမဲ့လူများများဆက်စား app ကိုမသုံးခဲ့ပါဘူး။ Facebook ကအခုလိုမျိုးဒီ application အသက်လှုပ်လာတာကြောင့်အခု Reels ကပုံတူကူးခြားလာပါဆိုပြီး TikTok အမှုဆောင်အရာရှိချုပ် Kevin Meyer ကပြောခဲ့ပါတယ်။Facebook ကပထမခိုးခြားတဲ့ Lasso app ကမအောင်မြင်တဲ့အခါလူတော်တော်များများသုံးတဲ့ Instagram app ကိုအခြေခံပြီးတော့အခု Reels ကိုသုံးလာတာပါလို့သူကပြောပါတယ်။ဒီကွဲ online လမ်းမှုကိုကြိုးစားကြတဲ့ American လူပညာကုမ္ပဏီနဲ့ပတ်သက်ပြီးတော့ဆွေးနွေးတဲ့ဒီ American လူတော်ဈာနာဝယ်တစ်ခုမှာတော့ Facebook အနေနဲ့အဲ့လိုမျိုးဆွဆွဲခြင်းမျိုးနဲ့ရင်းဆိုင်ခဲ့ရပါတယ်။အဲ့ဒါကတော့ Facebook အနေနဲ့ Step Change ကိုခေါ်တယ်။ Kevin Newcon ရဲ့ကို like ပြီးတော့အတုခိုးတယ်ဆိုပြီးတော့ဒီ American လူတော်အမတ်တွေကပြောခဲ့တာပါ။Instagram လုပ်ငန်းရဲ့ဒုတိယဥက္ကဋ္ဌ Visual Shah ကတော့အခုလိုမျိုးသူတို့ပုံစံတူညီရယ်ဆိုပြီးတော့ပြောနေတာမှန်တယ်ဆိုပြီးတော့ဝန်ခံသွားပါတယ်။ဒါမဲ့ဒါဟာ Facebook team အနေနဲ့တခြားဆက်ဆက်တဲ့လုပ်ငန်းကနေအခုလိုစဉ်းစားချက်မျိုးဖြစ်လာခဲ့တာလို့သတင်းတော်တွေကိုသူက online လုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။Instagram အနေနဲ့ Reels ကတစ်စင်အမျက်ဆုံးရှာမဲ့သူတွေကြောင်းကြလုပ်ငန်းတွေကိုတော့ခွင့်ပြုဖို့အစီအစဉ်တော့မရှိသေးပါဘူးတဲ့။ဒါမဲ့လေလူငယ်အကပညာရှင် Merrick Hanna နဲ့ဂီတပညာရှင် DS လိုမျိုး online ပေါ်ကလူငယ်အကျော်မော်တွေတုံးပြီးအခု Reels ကပွဲထုတ်လာတာတွေ့ရပါတယ်ရှင်။အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်စုံကြည့်ချင်တယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
ဘာ HARD hard go chicken ne idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း hard time
ကိုတင်ပြပေးပါမယ် HARD hard ga ketta time time ကအချိန်ဆိုတော့စကပိုက်ခွန်ရဲ့လုံောက်ဒီဘေကခက်တဲ့အချိန်မို့ idiom ဆိုရဲတော့ white ဒီဘေကလည်းဒီနေရာမှာဆင်တယ်လို့ဆိုရမှာပါဘဝမှာအကြအတဲတွေဆင်းရဲမှုတွေဒုက္ခတုခတွေအထူးသဖြင့်ငူရည်ကြီးကြက်တဲမှုနဲ့ရင်ဆိုင်နေရတဲ့အခြေအနေကို hard time လို့ရည်ညွှန်းပြောတာဖြစ်ပါတယ်ဒီသုံးကို hard times ဆိုပြီးတော့ s ထည့်ပြီးတော့လဲသုံးလို့ရပါတယ် hard time အသူနဲ့ပတ်သက်လို့ George Grubby ရဲ့ဥပမာကိုနားဆင်ကြကြရအောင်
My mother had a hard time bringing us up since my father died 10 years ago.
Chino mi ha lungge de senik ga chino ape song pi nau pai ma chino ro go lu la myaw aw chi la ya da ator li dukkha yauk khe de li lu deibe ya ba de uma go naw ta khaw na sin chi cha ya aw.
My mother had a hard time bringing us up since my father died 10 years ago.
Hard time ni duwe bi?
Give someone a hard time.
So re atong go le selet tin pya lu ba de. Sa long paung ga give give ga be da. Someone someone ga tu tiao ye. E ga tku tka hard hard ga kita time time ga chain so ro sakwai khun ye thai yai thi be ga ro lu tu tiao ko khet khe de chain pi da bo idiom si re the white di be ga ro lu tu tiao ko sait do ga yau aw sait sin ye aw sait ma tet ma ta phi ya li aw sait tu aw sait nao she phi aw dukkha yau aw lut da ko so da phit ba de di thong ne pat de lu george groupy de upma ko na sin chi cha ya aw.
My boss is giving me a hard time by asking me to do a lot of things in a short time.
Jino sia da ma ga jino go sit ni ya aw lou ni le ye. A chain to ro atwe ma khain tha da lou sia rwi ga le de boun ni ba be bya lo de be ya ba de. U ma go naw ta khaw na sin chi cha ya aw.
My boss is giving me a hard time by asking me to do a lot of things in a short time.
Ku sele tin pya pi ma ga ro
hard feelings.
So ra be phit par de sa lung paung ga hard hard ga kita ma jo ra feelings feelings ga khan sa jet dui so ro sa kwait hun ye dai yai di be ga ro khet khe de khan sa jet dui bo idiom so re the white di be ga ro ma te da ma chin na mu shi da lu tu u ne tu u ja sait khu da ma kho ma pyo da sa ta phin go so lo da phit par de di thong ne pat de lo josh go pi de u ma go na sin chi ja ya aw.
There's hard feelings between the two families as there's competition in doing business.
Eri mi da su nu su ja ma sait ma tin myat mu dui shi ni le ye si bwa yi lo ya ma a pyan a sain shi ja lo phit de lo di be ya ba de.
There's hard feelings between the two families as there's competition in doing business.
Jong jai do hard feelings ye shi ma no no so ra go tha pi do
no hard feelings
so de a thong go le tin pya pya si chima ro myama ma ro no hard feelings so lo shi yin sai ma shi ba ne sai ma so ba ne lo yin nyon pyo da phit par de. Di thong ne pat de lo George group pi de uma go na sin chi cha ya aw.
John and David argued yesterday, but there were no hard feelings between the two. They are as friendly as ever.
John ne David do mni ga saka mya ja de li. Da bi me lo thoro nu u cha sai ma so ja bu. Akhin a me ma pyet ja bu lo David ya ba de. Uma go naw ta khaw na sin chi cha ya aw.
John and David argued yesterday, but there were no hard feelings between the two. They are as friendly as ever. Hard to swallow.
H-A-R-D, hard ga kita, D-O-2-S-W-A-L-L-O-W, swallow ga. Myo cha ra, so ro sa kwait hun ye thai yai de be ga, myo cha ya kita bo shin. ဒီနေရာမှာတမန်အဖြစ်တော့မြို့ချရခေတ္တဟာအစားအစာဖြစ်ပေမဲ့လို့လေ EDM ဆိုရဲ the white day ပဲကတော့လူတဦးအနေနဲ့လက်ခံဖို့ခက်ခဲတာကိုဆလိုတာဖြစ်ပါတယ်ဒီအုံနဲ့ပတ်သက်လို့ George group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် It's hard to swallow that women do not get equal pay with men for equal work.
အမျိုးသမီးတွေနဲ့အမျိုးသားတွေကြာအလုတ်ချင်းတူတူလုတ်ကြပြီမဲ့လို့လာစားကြတော့တူတူမရကြတာလက်ခံရခက်လာပါတယ်လို့ဒိဗေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
It's hard to swallow that women do not get equal pay with men for equal work.
ခုနောက်ဆုံးတင်ပြပေးမှာကတော့
Hard of hearing.
ဖြစ်ပါတယ်။စာလုံးပေါင်းက H A R D hard ကခက်တာ O F off H E A R I N G hearing ကနားကြားရတာဆိုတော့စကိုက်ထွန်းရဲ့ထိုက်ရိုက်ဒီပေကတော့နားကြားရတာခက်တာပေါ့ဒီသုံးရဲ့ idiom အဓိပ္ပာယ်ကတော့ရှင်းပါတယ်နားကောင်းကောင်းမကြားရတာနားနည်းနည်းလေးနေတာကိုရည်ညွှန်းပြောတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Crow ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် My grandmother is hard of hearing so I have to shout to make her understand what I want to say
ကျွန်တော်ဘွားကသိနားမကြားဘူးနားနည်းနည်းလေးနေတယ်ဒါကြောင့်ကျွန်တော်ပြောချင်တာကို तू နားလည်ရအောင်អော်ပြီးတော့ပြောရတယ်လीလို့ထိပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် My grandmother is hard of hearing so I have to shout to make her understand what I want to say
တော်ရရှိမြတ်ကိုဒီသတင်းပါ hard ကိုအခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
a hard time give someone a hard time hard feelingsHard to swallow, hard of hearing.
တို့ဖြစ်ကြပါလေ။နောက်တဲ့ရင်ပါခုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ VOA American အသံရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါလေ။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
အခုဆက်လက်ပြီးတော့တင်ပြအချင်းချုပ်ကိုကြီးညာပေးပါမယ်တင်းနယ်လာနေကစတင်တဲ့ American Republican Party ရဲ့နိုင်ငံလုံးဆိုင်ရာညှိနှိုင်းခါမှာသမ္မတ Donald Trump ကိုဒုတိယသက်တမ်းအတွက်သမ္မတကိုယ်စားလှယ်လောင်းအဖြစ်ပြန်ပြီးတော့ရွေးချယ်ဖို့ရှိပါတယ်ကိုယ်တိုင်ပါတီအကြီးအကဲဖြစ်တဲ့သမ္မတထရမ့်ကလင်းညာဆက်တိုက်ကျင်းပမဲ့ညီလာခံမှာဒီမိုကရက်ပါတီသမ္မတကိုယ်စားလှယ်ဂျိုးဘိုင်ဒန်ကိုတက်ခိုက်ပြောဆိုဖို့စိုင်းပင်နေပါပြီ။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်အွန်လိုင်းကနေကျင်းပခဲ့တဲ့ဒီမိုကရက်ပါတီညီလာခံမှာတော့ပါတီသမ္မတကိုယ်စားလှယ်နဲ့သူ့သမ္မတကိုယ်စားလှယ်တွေကိုရွေးချယ်ခဲ့ကြတာပါ။ North Carolina ပြည်နယ် Charlotte မြို့က Republican Party ကျင်းပပုံကတော့ကွဲပြားပါတယ်။ Charlotte မြို့ကိုအသီးသီးရောက်နေကြတဲ့ပါတီကိုယ်စားလှယ်တွေကတင်းနယ်လာနေနေခင်ပိုင်းမှာရောက်လာမဲ့သမ္မတထရမ့်ကိုပါတီသမ္မတလောင်းအဖြစ်တရားဝင်ရွေးချယ်ကြမှာပါ။အင်္ဂါနေ့ကနေကြာရပလင်းနေ့အထိလုံးမဲ့အခမ်းအနားအစည်းအဝေးအများစုကိုတော့ Washington မှာကျင်းပမှာပါ။သမ္မတထရမ့်ကလည်းကိုယ်စားလှယ်လောင်းအဖြစ်လက်ခံတဲ့မိန့်ခွန်းကိုညှိလာခနောက်ဆုံးနေ့မှာအိမ်ပြီးတော့တောင်ဖက်မြက်ခင်ပြင်ကနေပြောဆိုမှာဖြစ်တယ်လို့မီရှူမီဝမ်းတွေပြဖောက်ဖို့လည်းစီစဉ်ထားပါတယ်။အမေရိကန်ပြည်ထောင်စုဝင်းကွန်စင်ပြည်နယ်ကနိုရှာမြို့မှာလူမဲတဦးကိုရဲတို့ပစ်ခတ်ခဲ့တာကြောင့်တနင်္ဂနွေနေ့နောက်ပိုင်းမှာဆန္ဒပြပွဲတွေပေါ်ပေါက်လာပါတယ်။လူမှုကွန်ရက်တွေမှာတွေ့ရတဲ့ဗီဒီယိုပုံရိပ်တွေထဲမှာတော့ကားတစ်စင်းရှိဖျက်လျှောက်သွားတဲ့လူမဲတဦးနောက်ကိုတနက်ကင်ထားကြတဲ့ရဲအရာရှိတဦးကတ်လိုက်သွားတာကိုတွေ့ရပါတယ်။အဲ့ဒီလူမဲအမျိုးသားကားတကားကိုဖွင့်ပြဝင်တဲ့အချိန်မှာရဲအရာရှိတယောက်ကသူ့အင်ကြီးကိုနောက်ကဆွဲပြီးတော့တနက်နဲ့ပစ်ခတ်ခဲ့တာပါ။အဲ့ဒီဗီဒီယိုထဲမှာတနက်တန်ခုနှစ်ချက်ကြားပေမဲ့ရဲအရာရှိဘယ်နှစ်ယောက်ကပြစ်ခတ်ခဲ့တယ်လဲဆိုတာနဲ့ဘာကြောင့်ပြစ်ခတ်ခဲ့ရတာလဲဆိုတာရှင်းရှင်းလင်းလင်းမတွေ့ရပါဘူး။ကနိုရှာရဲဌာနထုတ်ပြန်ချက်မှာတော့ပြစ်ခတ်မှုဖြစ်ပွားရတဲ့အကြောင်းရင်းကိုပြောမထားပဲဒဏ်ရာပြင်းထန်တဲ့အတွက်အဲ့ဒီလူကိုဆေးရုံတင်လိုက်ရတယ်လို့သာဖော်ပြထားတာပါ။တနက်ပြစ်ခတ်မှုဖြစ်ပွားရတဲ့အကြောင်းရင်းကိုပြည်내တရားရေးဌာနကစုံစမ်းစစ်ဆေးမယ်လို့လည်းဖော်ပြထားပါတယ်။ပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့ဆန္ဒပြပွဲတွေပေါ်ပေါက်လာတာကြောင့်ကနိုရှာမြို့မှာညမထွက်ရအမိန့်ကိုထုတ်ပြန်ထားတာပါ။COVID-19 လူနာတွေကိုသွေးဤကြီးကုရုံနဲ့အရေးပေါ်ကူတာဖို့အမေရိကန်အစားအသောက်နဲ့ဆေးဝါးကုကဲမှုဌာန FDA ကိုသမ္မတဒိုနယ်ထရမ့်ကတနင်္ဂနွေနေ့မှာခွင့်ပြုလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကနေလူအသက်ပေါင်းများစွာကိုကယ်တင်နိုင်ရဲ့အတွက်သွေးဤကြီးကုရုံနဲ့အရေးပေါ်ကူတာဖို့ FDA ကိုခွင့်ပြုလိုက်ပါတယ်လို့သမ္မတထရမ့်ကအင်ပီရိုသတင်းစာရှင်းလင်းပွဲမှာကြေညာသွားတာပါ။ကိုရိုနာဗိုင်းရပ်စ်ကူးခံရပြီးတော့ပြန်လည်နာလန်ထူလာတဲ့လူနာရေစီကထုတ်ယူထားတဲ့ပိုးခုခံနိုင်စွာရှိတဲ့သွေးဤကြီးတွေကို COVID-19 လူနာတွေထဲထိုးသွင်းပြီးတော့ကုသမှာပါ
Tuiji Kurone Kuda Pikere Luna, Kunatang Tega, Natano Ye Kurong Chinego, Lila Tonta Chadwepien, Acha Lila Chadweya, Tuiji Kurone COVID-19 Luna Rego, A Yebo Kutabo, Sumpia Keralo, FDA Jige, Tauda Stephen Hanga, Piaware, The Cho Tekman Pinya Shinwegaro, Tikurong Bo Tepido Amape Chinjabao. Tiganya to a take down the Renwegaro the Lao Pavishin, Fio Ego Api Nasinet to a two Jesuit Mare. တို့တရှိမြန်နေတကွာမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လာပါစေရှင်ကျမနှလုံးပါ
This program has come to you from the Voice of America, Washington.